Welcome to the Voice of America in Burmese.
American Bidongo, Sandy Muro, View American Tangani, Mila Tonga, the Nina by Himawada, Sidney Gum, Yamasan Oji, Yakuna Gani, Senai, Lino Mida Tonga, the Tonga, and other dinner. I am the Yakuza, BM, View, Facebook, Sangana Gani, Le, Saturday, San Luni Babi, Kura, now Soya, the Renego, Tano Yanaga, China, Bidom, Mapchibart, yeah. American Lumen Mildad Uyega Pansi Tazin, the Song Doya Gandhi, Nanganawama Pinne, Jampa Murigo Yen Simbuda, Minnesota Pine Ba, when the Chap Pine Setakuga, Pine Ocho Yemuriha, Pine Longo Yan Dapurigo, Sinko Libare, Minnesota Pine, Minneapolis Ne, Anaga, Saint Paul Muri Ba, when Nanganawanga, the Cham Murima, Sobainunga, Ninyanga, Sana Piani Jarari, Hana by Mara, Luya Dari, Michio Piacida in it.
We fully have activated the National Guard. Those folks have been staging
Washington, California, Tennessee, Missouri, Texas, Pinari Male, Sanapia, Warigani, Jampamuri, T. Pilaretra, Darigo Nemo, Yanta Porigo, Senko, Tavare, California, Pine, Los Angeles, New Mara, Maninaga, Sanapia, Turiga, Lamotra, Michu, Gerajam, Pineocho, Emu, Gavin, New Sunga, Ayimo, Chini, Tina, Tavare, Indiana, Pine, Indiana Police, New Mara, Sanapia, Wari, Dudian, Pikere, Maniga, Pikamuri, Pipa, Yama, the out is so million neot yagabare. Young Mumale, though he has a die, lamb or trust, and up yagabare. Nanganwan, and up yabare, to Jampamuri, down Lu Town Lia Tamane, Pansi Kangaya Jale, it be drink up, Popia Tavare. Yeah. Megazama, Emiron, Landalan, La Quama, Mani, Sinin, Yah, the Gong Chinga, Son of Yawarigani, Yoyan Sanga, Jampamuri, T. Pikayaga, Anina Lafia, Yemen, Waiku, Yetapuri, Taulai, Nebulin, Lunuia, Topuriga, Akagori, Pigayabari, Yanachi, Son of Yara, Zurigo, Lunuita Puriga, Nayuin, Nepa, Binning, and Lu, Jampa, Son of Yara, do the two, Pennsylvania Lamboga, Tamara, Ronald Reagan Foundation, Songa, Brimbo, Digo, Yakwe, Piacig, as Lu, Bandakugo, Le, Piacig, Avare, Lafia, Yemen, Ni, Emil, was my Tana, Ne. မြန်မာနိုင်ငံသားသောဆိုင်တစ်ခုထဲမှာလည်းလူရည်သူတွေရဲ့လက်ချက်ကြောင့်ငွေသားမိလောင်မှုတစ်ခုဖြစ်ပွားခဲ့သလိုအနီးနားကအမေရိကန်ကုမ္ပဏီများအသင်းအဆောက်အုံစောက်လက်ဆာနေရာတစ်ခုကစောက်လုပ်ရေးတုံညံနေလဲမိရှုခံခဲ့ရပါတယ်အိမ်နားတော်ဝိုင်းမှာရပ်ထားတဲ့ကားများပြားလဲဖျက်ဆီးခံရတာတွေမိရှုခံရတာတွေရှိခဲ့ပါတယ်မိလောင်ကြောင့်မူကြီးတဲ့နေရာတွေကိုဝါရှင်တန်မိသားတပ်ဖွဲ့ကတွားရောက်ငြိမ်း ှာညမထွက်ရအမိန့်တွေထုတ်ပြန်ထားပါတယ်ခင်ဗျာ။ဗီဂန်နိုင်ငံတော်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုသတင်းယူနေတဲ့သတင်းတောက်တွေကိုရဲတွေနဲ့ဆန္ဒပြတဲ့သူတွေကတိုက်ခိုက်ခဲ့တဲ့အပေါ်မှာအမေရိကန်ခြေစိုက်သတင်းတော်များကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကစနေနေ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဆန္ဒပြပွဲတွေကိုသတင်းနဲ့ယူနေတဲ့သတင်းတောက်တွေမီဒီယာအဖွဲ့တွေနဲ့သတင်းဌာနတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဟာအများပြည်သူကြိုးစည်းပွားကိုသတင်းမှတ်တမ်းယူနေတဲ့အရေးပါတဲ့အခန်းကဏ္ဍကိုလုံးဝမလီးမဆားလုပ်တာဖြစ်သလိုဒီလူတွေကိုချိန်ချဖို့ကြိုးစားတာဟာလည်းဘလို့မှလက်ခံနိုင်စရာမကောင်းဘူးလို့ CPJ အဖွဲ့ရညွန်ကြားရေးမှူးကာလော့စ်မာတီနက်စ်ဒယ်လာဆာနာကကြေညာချက်မှာပြောထားပါတယ်။ရဲတပ်ဖွဲ့အနေနဲ့သတင်းတောက်တွေကိုပြစ်မှတ်ထားဖို့သတင်းတောက်တွေအနေနဲ့ဆန္ဒပြပွဲတွေကိုဒဏ်ရာအနာတရဖြစ်မှာလက်တုံ့ပြန်ခံရမှာတွေကိုမစိုးရိမ်ရဘဲဘေးကင်းလုံခြုံမှုရှိစွာသတင်းယူနိုင်အောင်အာမခံဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကနိုင်ငံတော်မှာရှိတဲ့အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။တချိန်တည်းမှာပဲအတ္တလန်တာ၊လာစ်ဗေးဂတ်စ်၊လူးဝီဗီးလ်နဲ့ဝါရှင်တန်မြို့တွေကဆန္ဒပြပွဲတွေကိုသတင်းယူခဲ့တဲ့သတင်းတောက်တွေတိုက်ခိုက်ခံရတယ်၊ဖမ်းဆီးခံရတယ်နဲ့ပတ်သက်ပြီးတော့ CPJ ကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ။မီဂန်နိုင်ငံမင်နီဆိုတာပြည်နယ်မှာလူမဲမျိုးသားတဦးရဲကဖမ်းဆီးထားစဉ်တေဆုံးသွားရကနေနိုင်ငံတော်ကမြို့တွေမှာဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေကြောင့်ကျမရေးတိုင်းဝမ်းကျမတုံလုံးခြောက်ခြားမှုတွေဖြစ်ပေါ်နေပြီးတော့အခုလိုလူအုပ်စုလိုက်ဆန္ဒပြတာတွေကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာမှာကိုစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတချို့နေရာတွေမှာဈေးဆိုင်တွေရဲ့မှန်ပတင်းတွေကိုရိုက်ခွဲဖျက်ဆီးတာတွေရဲကားတွေကိုမိရှို့တာတွေဖြစ်ခဲ့ပြီးတော့အဲ့လိုကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေမှာတချို့ခေါင်းဆောင်တွေကအကြမ်းမဖက်ပဲငြင်းငြင်းချမ်းချမ်းဆန္ဒပြကြဖို့နဲ့ဆန္ဒပြတဲ့သူတွေအနေနဲ့ဗိုင်းရပ်စ်ကူးစက်ခံရမယ့်အန္တရာယ်လည်းရှိတာကြောင့် ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်နှာခေါင်းစည်းတွေတပ်ဖို့သတိပေးလိုက်ပြီးတော့နှာခေါင်းစည်းတွေလည်းဝေပေးခဲ့ကြပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေအများပြားဟာအစောပိုင်းတုန်းကတော့နှာခေါင်းစည်းတွေတပ်ဖို့တယောက်နဲ့တယောက်ခက်ခေါ်ဝါနေပြီးဆန္ဒပြကြဖို့လိုက်နာခဲ့ကြပေမဲ့နောက်ပိုင်းမှာတော့ဒါတွေကိုမလိုက်နာကြတော့ဘူးလို့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးကလည်းပြောလိုက်ပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကမ္ဘာစစ်မှုအင်အားကြီးနိုင်ငံ9နိုင်ငံ G7 ထိပ်သီးဆွေးနွေးပွဲကိုစောင်းပေါက်ချိန်နောက်ထိရှေ့ဆိုင်ထားမည်လို့ဒေါ်နယ်ဒိုနယ်ထရမ့်ကပြောလိုက်ပါတယ်တချိန်တည်းမှာပဲလက်ရှိ G7 အဖွဲ့ဝင်နိုင်ငံတွေဟာခင်းနှောင်ကျနေပြီးလက်ရှိကမ္ဘာအခြေအနေကိုထင်ဟမှုမရှိဘူးဆိုပြီးတိုးချဲ့ဖွဲ့စည်းဖို့ကိုလည်းဒေါ်နယ်ထရမ့်ကတိုက်တွန်းနေရပါအရှိ G7 အဖွဲ့မှာတော့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်ပါတယ်။သမ္မတထရမ့်ကတော့ရုရှားတောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတို့ကိုအဖွဲ့ဝင်သစ်တွေဖြည့်ထတ်တိုးဖို့လှူလာနေတာပါ။ G7 ထိပ်သီးဆွေးနွေးပွဲကိုဇွန်လအတွင်းအမေရိကန်နိုင်ငံမှာကျင်းပဖို့စီစဉ်ချပြီးမယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရှေ့ဆိုင်ထားရတာဖြစ်ပါတယ်။ရည်တီကြတော့မပြောရသေးပေမယ့်ကမ္ဘာကုလသမဂ္ဂအဖွဲ့နှစ်ပတ်လည်ညီလာခံကျင်းပလို့ရှိတဲ့စက်တင်ဘာလဒါမှမဟုတ်နိုဝင်ဘာအမေရိကန်ရွေးကောက်ပွဲပြီးချိန်လောက်မှာထိပ်သီးဆွေးနွေးပွဲကျင်းပနိုင်မှုခန့်မှန်းထားတယ်လို့သမ္မတထရမ့်ကပြောပါတယ်ရှင်။ American ပြည်ထောင်စု Florida ပြည်နယ်ကနေဒီအာဂါသာစခန်းကနေလွှတ်တင်ခဲ့တဲ့ Crew Dragon အာဂါသာယင်းနဲ့အတူအာဂါသာရဲ့ရောက်ရှိနေတဲ့ American အာဂါသာယင်းမှု Douglas Holly နဲ့ Bob Beckham တို့ဟာ Washington DC ဒေသဆန်တော်ချင်းတနင်္ဂနွေနေ့မနေ့10နာရီကျော်အချိန်လောက်မှာနိုင်ငံတကာအာဂါသာစခန်းကိုရောက်ရှိမှာဖြစ်ပါတယ်။အသက်53နှစ်အရွယ်ဟာလီနဲ့အသက်49နှစ်အရွယ်ဘန်ကင်တို့ဟာအရင်က American စစ်တပ်ကလေယာဉ်မှုတွေဖြစ်ပြီး2000ပြည့်နှစ်မှာ American အာဂါသာ Agency NASA မှာစပြီးတော့တာဝန်ထမ်းဆောင်ခဲ့ကြတာပါ။ SpaceX ဂျုံပြင်ရင်ကိုစနေနေ့ကအအောင်မြင်မြင်လွှတ်တင်နိုင်ခဲ့တာဟာပုဂ္ဂလိကကုမ္ပဏီလုံထုံးမြင့်နဲ့လွှတ်တင်တဲ့ပထမဆုံးအာဂါသာခီးစဉ်ဖြစ်သမိုင်းတွင်သွားခဲ့တယ်လို့ဆယ်စုနှစ်တခုနေပါတဲ့ American မြေပေါ်ကနေအာဂါသာယာဉ်ပြန်လည်ပြည့်လွှတ်နိုင်တာလည်းဖြစ်ပါတယ်။စနေနေ့က SpaceX တုံးပြန်လွှတ်တင်တဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့ American သမ္မတ Donald Trump က NASA ကဝန်ထမ်းတွေကိုချီးကျူးစကားပြောကြားခဲ့တယ်လို့ American မြေပေါ်ကနေအာဂါသာယာဉ်ကိုပြန်လည်လွှတ်တင်နိုင်ခဲ့တဲ့ထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောပါတယ်။ American မြေပေါ်ကနေအာဂါသာရဲကို American အာဂါသာယာဉ်မှုတွေ2011ခုနှစ်မှာနောက်ဆုံးဆီလုခဲ့တာဖြစ်ပါတယ်ရှင်။ဘရာဇီးလ်နိုင်ငံမှာတောက်ကြန်နေကကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆန့်ကျင်တင်မြင့်မားခဲ့ပေမဲ့ဥရောပနိုင်ငံအတော်များများမှာတော့ကူးစက်မှုလုံးကျဆင်းလာတာကြောင့်အသွါလာကန့်သက်ထားတာတွေကိုဖြေလျှော်ပေးနေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုင်းတာရစနေနေ့ညနေပိုင်းအထိအတည်ပြုထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 9,800 ကျော်ရှိပြီးသေဆုံးသူ 3,600 ကျော်ရှိပါတယ်။Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေအရအမေရိကန်နိုင်ငံမှာတော့စနေနေ့ညပိုင်းအထိကူးစက်မှုပေါင်း 13,600 ကျော်နဲ့တေဆုံးသူ 13,400 နီးပါးနဲ့ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်တဲ့နိုင်ငံအဖြစ်ဆက်လက်တည်ရှိနေဆဲဖြစ်ပါတယ်။စနေနေ့ထိတေဆုံးသူ 29,000 နီးပါးရှိတဲ့ဘရာဇီးလ်နိုင်ငံကတော့အမေရိကန်ပြည်ရဲ့ဗိုင်းရပ်စ်ကြောင့်တေဆုံးသူသရုပ်ထမြောက်အများဆုံးနိုင်ငံဖြစ်ပါတယ်။ဘရာဇီးလ်မှာပြီးခဲ့တဲ့24နှစ်အတွင်းကူးစက်မှုပေါင်း 3,300 ကျော်ရှိခဲ့တဲ့အတွက်တနေ့တဲ့အများဆုံးကူးစက်တာလည်းဖြစ်ပြီးယောဂကူးစက်မှုစုစုပေါင်း 9,000 နီးပါးရှိတဲ့အတွက်ကမ္ဘာပေါ်မှာအမေရိကန်ပြည်ယောဂကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဥရောပမှာတော့စပိန်မှာကူးစက်မှုအသစ်290ကျော်ရှိခဲ့ပြီးတော့အီတလီမှာ100ကျော်ရှိပါတယ်။အီတလီနိုင်ငံကလာမယ့်အပတ်မှာပြည်ရင်းခရီးသွားလာမှုကိုပြန်ဖွင့်ပေးဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ပြင်သစ်နိုင်ငံကလည်းကန့်သက်ချက်တွေရှင်းချမယ်ဒုတိယအဆင့်အနေနဲ့အင်္ဂါနေ့ကစပြီးကီလိုမီတာ100ခီးသွားဆုံးသတ်မှတ်ထားတာကိုပယ်ဖျက်ပြီးမှာပါ။ရုရှားနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကူးစက်မှုအသစ် 9,000 နီးပါးရှိတယ်လို့အစိုးရကစနေနေ့ကကြေညာခဲ့ပါတယ်ရှင်။အာရှတလောနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေတာမှာစင်ကာပူနိုင်ငံမှာတော့တနင်္ဂနွေနေ့ COVID-19 အတည်ပြုလူနာသက် 918 ယောက်တွေ့ရှိခဲ့တဲ့အတွက်ယောဂကူးစက်သူစုစုပေါင်း 3,400 ကျော်ရှိပါပြီ။ ကူဆက်သူအများစုကအဆောင်နေနိုင်ငံခြားသားလူသမားတွေမှာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာတော့ဒီကနေ့အသစ်ကူဆက်သူအတူပြည်လူနာ၄ယောက်ရှိပြီးဇန်နဝါရီလကတည်းကစလို့ကူဆက်သူစုစုပေါင်း3000ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။ကူဆက်သူ80ရာခိုင်နှုန်းလောက်ကပြည်ပကပြန်လည်ဝင်ရောက်လာသူတွေဖြစ်ပါတယ်။နိုင်ငံတွင်းရုပ်ရှင်ရုံအားကစားရုံတွေနဲ့စီးပွားရေးလုပ်ငန်းတချို့ကိုတနင်္လာနေ့မှပြန်ဖွင့်ဝင်ပြုသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒီကနေ့ယောဂကူဆက်သူအတူပြည်လူနာ2ဦးရှိပြီးယောဂကူဆက်ခံထားရပြီးတော့ဂျာမနီနိုင်ငံကပြန်လာသူ2ဦးပါဝင်နောက်ထပ်3ဦးယောဂလက္ခဏာမပြဘဲကူဆက်ခံထားရတာကိုတွေ့ရပါတယ်။အမျိုးသားကျန်းမာရေးစင်တာစီးရင်တွေအရတရုတ်နိုင်ငံတွင်မေလ30ရက်နေ့အထိယောဂကူးဆက်ခံရသူစုစုပေါင်း 8,300 ကျော်နဲ့သေဆုံးသူ 4,634 ယောက်ရှိပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကဒီကနေ့မနေ့9ရက်နေ့ထုတ်ပြန်ချက်အရဓာတ်ခွဲနမူနာ952ခုကိုစစ်ဆေးခဲ့တာမှာ COVID-19 ယောဂပိုးတွေးရှိသူအတူပြည်လူနာတွေမရှိပါဘူး။ယောဂကုဆက်ခံထားသူစုစုပေါင်း224ယောက်ထဲမှာဆေးရုံတည်းကုသမှုခံယူပြီးတော့နှစ်ချိန်ဆက်တိုက်ပိုးမတွေ့ပဲယောဂပြောက်ခွင်းလာသူ130ရှိပြီးတိတ်ဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအတည်ပြုထားပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာနယ်ခြားဆောင်စခန်းတစ်ခုကိုအေးရခိုင်လက်နက်ကန်အဖွဲ့ကတိုက်ခိုက်ပြီးတဲ့နောက်ဆက်တွဲတိုက်ပွဲဖြစ်မှာစိုးရိမ်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေတင်းချောင်နေရတဲ့ကြောင်းပြောပြပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်မှာရတိတောင်မြို့နယ်ထဲကတစိမ်မြန်နယ်ခြားဆောင်စခန်းကိုပြီးခဲ့တဲ့တောက်ကြနေ့တုန်းကတိုက်ခတ်ခဲ့တဲ့အေးရခိုင်လက်နက်ကန်အဖွဲ့ကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းနေချိန်မှာပဲပိုက်ပွဲတွေကြီးထွားလာမှာကိုဒေသခံတွေစိုးရိမ်နေကြတာပါ။ဒီအတွက်လည်းရတိတောင်နဲ့ဗူဒီတောင်မြို့နယ်အစကကြေးရွာတွေကထောင်နဲ့ချီတဲ့ဒေသခံတွေရတိတောင်မြို့နယ်စီတီပင်စစ်ဆောင်စခန်းဘက်ကိုတိမ်းချောင်လာနေကြောင်းစခန်းတာဝန်ရှိသူတို့ကပြောပါတယ်
။ဗူဒီတောင်မြို့နယ်ကစိုးရိမ်ဖို့ဒီမှာတို့ဝေတော့ now ဘောင်ဇေယအဲ့ရော်တွေကဗူဒီတောင်မြို့နယ်ကပြေးလာလေပြောတယ်။အဲရတိတောင်မြို့နယ်ကျတော့ကိုတနေ့ကရေစခန်းကိုဝင်တိုက်တုံးလာရောပြင်းငိုင်းအတမ်းငယ်ပြင်းပြေဆက်ပြင်းအဲဒီဘက်ကရောတို့မြန်မာလိုဇေကီတင်ပြလာကြ။1000တို့လောက်ပဲရှိနေတယ်။အော်ဖလေးဘက်ကလည်းရှိနေတာရှိတယ်။ဒီကိုဖြစ်မှာအဆိုးလို့ရွာနာမှာအဲ့တခုဖြစ်ရင်ရွာတော်တွေကဒီကြားညှမ်းမှာဆိုးလို့
မနေ့ကအောင်စီရကြေးရွာဘက်ကပောက်ကွဲတန်နဲ့အတူတနပ်ပြစ်တန်ကျန်းနေရလို့စိုးရင်စိမ့်နဲ့တိတ်ချောင်လာကြတာပါ။ဒါပြင်ရတိတောင်နဲ့ဗူဒီတောင်မြို့နယ်ဆက်မေယူမြစ်ဘက်မှာတမရိုရည်သားတင်ပေါ်တွေတက်လာနေတာကြောင့်အိုးဖောက်စီရံမြန်ဘက်ကရွာသား300ခန့်ဟာဗူဒီတောင်မြို့နယ်တေကန်ခွတ်ဆုံရွာဘက်ကိုတိမ်းချောင်နေကြတယ်လို့ခွတ်ဆုံကြေးရွာဆရာတော်ဥပညာဗလာကမိတ်ပါတယ်
။ဟိုးရမယ်တကကြီးအိုးဖောက်ကရည်ပြည့်စီရံမြန်ကရွာရတယ်။လို့ရတာတော့ဟိုးရတဲ့ရွာက300ကျော်လောက်တည်းရှိမှာလေ။ဒါပေမဲ့တော့နေပြည်တက်လာလို့လေနေကြောင်တက်လာတယ်။တက်လာလို့ရှိရင်ကြေးတွေတက်လာတယ်သူတို့ကသွင်းလို့ခြုံလာကြတာလေ။
မနေ့ကရေသားကနေပြစ်ကတ်မှုကြောင့်ရတိတောင်မြို့နယ်မယူကန်စေတီပင်ကျေးရွာနီးဝန်းကျင်မှာရှိတဲ့ကျေးရွာဘက်မှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့လို့ခလင်းငယ်မိခင်မျိုးရမီသူပါဝင်လူ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီဒဏ်ရာရရှိသူတွေကိုစေတီပင်စေယုံမှာစေကုသမှုခံယူနေရတယ်လို့စေတီပင်စစ်ဆောင်စခန်းတာဝန်ရှိသူတို့ကပြောပါတယ
်။မနေ့ကတော့တိတက်သားစီကြီးကနေပြီးတော့ဒီမိကိုတုံးခံသွားပြီးတော့ဒီရွာတွေကိုလှမ်းပိတ်တာရှိတယ်။ရောက်တဲ့တန်ရာရတဲ့လမ်းရောက်ရှိတယ်။ဟိုကတော့အကြီးကျယ်တော်မှနေဖို့တော့ဝေးချောင်း။နောက်ပြီးဒီအောင်စေကုန်းတို့ကြောင့်တန်ပြန်အဲဒီရွာတွေကငားရလာတန်ရာရတဲ့ဇေဒီရင်ခေယုံတင်ထားတဲ့ခု။
တန်ရာရရှိသူတွေကတော့စဘိုကျွန်းကြီးရွာကခလီမိခင်မှတ်မျိုးသူစာအသက်23နှစ်အောင်စီကုန်းကြီးရွာကကိုသန်းချောင်းသားမောင်ကျော်ဝင်းထွန်း၊ကံပြင်ကယ်ဆယ်ရေးစခန်းကဦးမောင်တန်းထွန်း၊ဒူးဝေချောင်းကြီးရွာကကိုသန်းချောင်းသားမောင်ငင်းတန်းနဲ့ကိုဆိုးလိုက်ထွန်း26နှစ်တို့ဖြစ်ကြပါတယ်။ဒေသခံတွေကတော့တိုက်ပွဲဖြစ်ပွားတာမဟုတ်ပဲအကြောင်းမဲ့ပြစ်ခတ်တာလို့ဆိုပါတယ်။တမရော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘူမှုရုပ်စော်မင်းထွန်းကရတိတောင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခတ်မှုဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်။မေလ29ရက်နေ့မနက်ပိုင်းကရခိုင်လက်နက်ကန် AA ဖွဲ့ကနေသစိမ်မြန်နယ်ခြားဆောက်ရဲစခန်းကိုတိုက်ခတ်ခဲ့ပြီးတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးသွားခဲ့ပါတယ်။ဒီပြစ်ဆင်ပြီးရတိတောင်မြို့နယ်ဘက်မှာတပ်မတော်ဘက်ကနေတံပြားနှိမ်နှင်းရွေးတွေလှုပ်ဆောင်နေတယ်လို့ဘုံမြုပ်စုံမင်းတုံးကဆိုပါတယ
်။ဆောင်မီးအကားကပြေးနေတဲ့စခန်းတွေကိုတိုက်ခတ်ခဲ့တာဖြစ်တယ်။တပ်မတော်နေရာတော့တံပြားကျန်းဆက်အကြမ်းမှုနှိမ်နှင်းရွေးစစ်ဆေးရေးကိုထိရောက်တာဖြစ်နေတာပါပဲ။
လက်ရှိမြန်မာစစ်တပ်နဲ့ AA ဖွဲ့တို့ကြားရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်ဘက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်။2018ခုနှစ်ဒီဇင်ဘာလကနေ2020မေလ28ရက်နေ့အထိဖြစ်ပွားခဲ့တဲ့နှစ်ဖက်စစ်ရေးတင်းမာမှုတွင် အယတ256ဦးသေဆုံး955ဦးတန်ရရပြီးတော့2သိန်းနီးပါးစစ်ပေးသိမ်းဆောင်နေရတယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးကနေထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေတင်ပြပို့ထားပါတယ်
။ကျမကစုမမရှင်။2012ခုနှစ်ရခိုင်ပြည်ပြည်ပခါရရဲ့နောက်ပိုင်းအိုးအိမ်ဆုံးခဲ့ရသူတွေရဲ့အခက်အခဲအစိုးရဘက်ကလက်ရှိဘာတွေဖြေရှင်းပေးနေသလဲဒုက္ခသည်တွေမှာရောဘလို့စိန်ခေါ်မှုအခက်အခဲတွေရှိနေပါသလဲဆိုတာကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်ပြစ်ပခါတွေကြောင့်ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်ဆွတ်ခွာထွက်ပြေးခဲ့ကြရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါသူတို့ဆွတ်ခွာထွက်ပြေးခဲ့ရတဲ့အိုးအိမ်မြေယာတွေပေါ်မှာအခုအခါမှာကျူးကျော်ဝင်ရောက်နေထိုင်သူတွေရှိပြီးအဲ့ဒီထဲကမှစစ်တွေမျိုးကကမန်လူမျိုးစု68စုပိုင်တဲ့နေရာတွေမှာကျူးကျော်ဝင်ရောက်နေတာနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေလုပ်ပေးနေသလဲဆိုတာမေလ30ရက်နေ့စနေနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းမှာသမရယုံပြောခွင့်ရဦးဇော်ထေကရှင်းလင်းပြောဆိုသွားပါတယ်
။တမန်လူမျိုးအင်တော်စု68စုပိုင်တဲ့မိလောင်တွေကိုဥပဒေနဲ့ညီပြန်လည်နေရစားထားဖို့ဆိုပြီးတော့အကြီးအကဲတွေစီကိုတမန်မျိုးသားပြည်ထောင်ရေးပါတီဘောကနေပြီးတင်ပြထားတာရှိပါတယ်။အဲတော့ဥပဒေအရဆိုရင်မိလောင်တွေဖြစ်သွားပြီးတဲ့နောက်မှာအစိုးရရဲ့စီမံခန့်ခွဲပိုင်ခွင့်ရှိတဲ့နေဖြစ်ကျွန်တော်သတ်မှတ်ထားပါတယ်။ဒီမျိုးပေါ်မှာကျူးကျော်ဆောင်လုပ်အုံပြုမှုတွေမရှိဘူးဟိုရခိုင်ပြည်နယ်ဆိုရအောင်လေညွှန်ကြားထားပါအခုနောက်ဆုံးမှာတော့လူနေစုစုပေါင်း1255လုံးနဲ့ဈေးဆိုင်ကန်54ကန်ကျူးကျော်ထားတယ်လို့သိရဒီပေါ်မှာဟိုအုပ်ချုပ်ရေးမှူးက statement အမှကတ်တယ်ဗျနော် notice ကတ်တယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ပြည်ထောင်စုကနေပြီးတော့ညွှန်ကြားထားတာဖြစ်ပါတယ်အဓိကကတော့သူတို့မပိုင်တဲ့ဒီနေရာနေလို့ရှုပ်ကြောင်းပေးရမှာဖြစ်ပါနေစရာရှိရတဲ့အတိုင်းအဲ့လိုမျိုးအတင်းအဓမ္မအဲ့လိုမျိုးဝင်လုတဲ့အဖွဲ့တွေဆိုရင်တော့ဥပဒေနဲ့ညီကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်အသေးစိတ်ပေါ့နော်ကျွန်တော်တို့ဆောင်ရွက်ဖို့ရခိုင်ပြည်နယ်စိုးရွားကိုတင်ပြထားတာရှိပါတယ
်ကမန်လူမျိုးတွေရဲ့ဆုံးရှုံးနေတာမှုနဲ့ပတ်သက်လို့တောင်းဆိုချက်တွေကိုတော့ကမန်မျိုးသားတိုးတက်ရေးပါတီဒီဥက္ကဋ္ဌဦးတင်ွေက VOA မြန်မာပိုင်းကိုပြောပြပါတယ်
ကျွန်တော်တို့ကမန်တိုင်းသားတွေတိုင်ဆိုင်တဲ့ညီအစ်ကိုနဲ့ပတ်သက်ပြီးတော့ပြန်လဲတောင်းဆိုထားတာပဲရှိပါသေးတယ်ဆိုတော့ဒီမှာကျွန်တော်တို့ပြန်လဲနေရာချထားပေးဖို့တို့ဘာလို့ညာတို့အစီအစဉ်တွေအဲမိန်းမတာတွေခေါ်ယူဆွေးနွေးတာတွေစစ်တွေနဲ့ပတ်သက်ပြီးတော့လောလောဆယ်အနေထားမှာတော့မတွေ့ရသေးဘူးပျက်စီးသွားတဲ့စည်ရင်းစရာတွေတောင်းခံထားတာတော့ရှိပါတယ်အလားတူပဲကျွန်တော်တို့ဒါစစ်တွေမှာတောင်းဆိုထားသလိုရန်ကျဲမှာကလည်းအင်ဂျီတရားဝန်းကျင်လောက်ဆုံးဆုံးခဲ့တာရှိပါတယ်တော့လူငယ်ပြန်ဝန်ကြီးကလည်း၆ပြည့်မယ်လို့လည်းပြောထားပြီးပါပြီအဲ့မှာဒေသခံတွေရဲ့တန့်ကွက်မှုကြောင့်ပြန်လည်တိဆောက်ခွင့်မရခဲ့ပါဘူးကိုရဲ့ဘိုးဘွားပိုင်ညီနေရာတွေကတော့ပြန်လဲရရှိအောင်ထက်ပြီးတော့စူးစမ်းသွားပါမယ်
။အိုးရင်စုခွာထွက်ပြေးခဲ့ရသူတွေကစစ်တွေမျိုးတက်ကြပြင်းစခဲမှာနေထိုင်နေရတဲ့ဒုက္ခသည်တွေအနေနဲ့အဆဆအယယအခက်ခဲတွေ့နေရဆဲဖြစ်တဲ့အကြောင်းတက်ကြပြင်းဒုက္ခသည်စခန်းနေမွတ်စလင်ခေါင်းဆောင်ဦးကျော်လှအောင်က VOA ကိုပြောပြပါတယ
်။အခက်ခဲတွေဒီမှာရှိတာပဲ2012ခုနှစ်ကဒီကိုရှာပြတာ IDB ကဲမှကျွန်တော်ရောက်နေတယ်ဒီမှာအရင်အတိုင်းပဲပြောင်းခွင့်ရှိဖို့ဘာမှအစီအစဉ်မရှိဘူးဘာမှလုံးဝပေးပါဘူးလမ်းဆိုရင်လုံးဝကိုမကောင်းဘူးအန်ဂျူတကလည်းအများကြီးသွားနေတယ်သူတို့လည်းဘာမှလုပ်လို့မရဘူးမိုးတွင်းဆိုရင်အခက်ခဲတဲ့အများကြီးရှိပါတယ်အကောင့်တွေပေါက်ပြေနေတယ်လေဘင်းတင်းအတိုင်းလေးပါသွားတဲ့ဓာတ်တွေကိုကိုဟာကိုလို့ကလေးတွေလေးကြောင်းတွေပါတယ်မရှိဘူးကြောင်းဆရာလေးမလာဘူးဆိုတော့အဲ့ဒီကိုတို့ကိုတာကြောင့်ဆရာတွေခံပြီးတော့အဲ့ဒီကလေးတွေကိုစာပြနေတာ
ကုလတွေမူဟောင်းကိုဖီယာနဲ့ဥဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့ IDP တွေကိုသူတို့မူလနေထိုင်တဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်အောင်ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ရှင်ကျွန်မစုမမ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရှင်။
င်္ဂလာပါခင်ဗျာကျွန်တော်ရခိုင်ပြောက်ပိုင်းရင်းနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံအပေါ်မှာ ICJ ပြည်ဆိုင်ရာတရားရုံးကနေပြီးတော့ဂျားဖြတ်စီမံဆိုပြီးတော့ပြီးခဲ့တဲ့ဇန်နဝါရီကလကနေပြီးတော့၄ချက်ချပါတယ်ဒီ၄ချက်ကယူအဖြစ်ပြောမယ်ဆိုရင်တော့ဒီလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာစာချုပ်စာတမ်းကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့တစ်ချက်ပါပါတယ်နောက်တစ်ချက်ကတော့ဒီလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်အတိုင်းမြန်မာနိုင်ငံကလူမျိုးရေးဖွဲ့စည်းရေးဖြစ်တဲ့စစ်တပ်ရဲ့ဒီဖွဲ့စည်းရေးကိုမြန်မာအစိုးရအနေနဲ့ထိန်းကွပ်ထားဖို့ဒီလိုမျိုးအခြေအနေတွေမဖြစ်အောင်လို့တားဆီးဖို့ဆိုတာပါပါတယ်နောက်တစ်ချက်ကတော့ပြီးခဲ့တဲ့ပြိပခါအတွင်းမှာဒီမြန်မာနိုင်ငံထဲမှာဖြစ်ပျက်ခဲ့တဲ့နေရာကအထောက်အထားတွေကိုမဖြတ်စည်းအောင်ထိန်းထားဖို့ဆိုတာပါပါတယ်နောက်ဆုံးတစ်ချက်ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ ICJ ကိုမြန်မာနိုင်ငံအနေနဲ့ပုံမှန်အစီအစဉ်တင်သွင်းဖို့ကနေဦးအဖြစ်ဆိုလို့ရှိရင်ဒီမေလ23ရက်နေ့နောက်ဆုံးထားပြီးတော့ပထမဆုံးဟိုအစီအစဉ်တင်သွင်းဖို့ဆိုတာပါပါတယ်ဒီနောက်ဆုံးအချက်ဖြစ်တဲ့ဒီဂျာဖြတ်အစီအမံနဲ့ပတ်သက်ပြီးတော့အစီအစဉ်စာပေါ့နော်အဲ့ဒါနောက်ဆုံးမေလ23ရက်နေ့ကနေပြီးတော့မြန်မာနိုင်ငံကနေပြီးတော့ ICJ ကိုပေးသွင်းလိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ဒီအစီအမံနေနဲ့ပတ်သက်ပြီးတော့လိုက်လျောမယ်ဆိုတဲ့သဘောတူညီချက်ကိုပြလိုက်တာဖြစ်ပါတယ်တော့ဒါနဲ့ပတ်သက်ပြီးတော့မြန်မာစုအနေနဲ့မြန်မာနိုင်ငံအနေနဲ့တကယ်ပဲဒီ ICJ ကအစီအမံနေနဲ့ပတ်သက်ပြီးတော့ပြင်ပြီးအောင်ဆောင်ရွက်နိုင်ပါရဲ့လားဆိုတာကိုကျွန်တော်တို့ဒီ synergy လူမှုသဟာစတာဖော်ဆောင်ရေးအဖွဲ့ကအမှုဆောင် director ကိုတက်ဆွေဝင်ကိုကျွန်တော်မြန်မြန်တော့မှာဖြစ်ပါတယ်ကိုတက်ဆွေဝင်စကားခံကြတာကဒီ ranger ဆိုတဲ့အသုံးနှုန်းနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကဒီရခိုင်မြောက်ပိုင်းမှာရှိတဲ့ muslim လူမှုတိုင်းဝမ်ကို ranger ဆိုတဲ့အသုံးနှုန်းလို့သူတို့အတိအမှန်မပြပါဘူးလက်မခံပါဘူးဒါပေမဲ့လေဒီအသုံးနှုန်းနဲ့ပတ်သက်လို့အဲ့ဒီဒေသမှာရှိတဲ့လူမှုတိုင်းဝမ်ကသူ့တို့သူကလည်းတုံးတယ် ranger လို့ပဲတုံးတယ်တခြားဒါအပြင်ဒီနိုင်ငံတကာကုလသမဂ္ဂပါဝင်နိုင်ငံတကာအစိုးရတွေနောက်သတင်းမီဒီယာတွေမှာလည်း ranger ဆိုတဲ့အသုံးနှုန်းတုံးတဲ့တကြောင်လို့ကျွန်တော်တို့ကတော့ဒီ ranger ဆိုတဲ့စကားလုံးနဲ့ရည်ညွှန်းပြီးတော့ပြောပါမှာဖြစ်ပါတယ်ခင်ဗျအဲ့တော့ခုနကကျွန်တော်အရင်ဆုံးမေးချင်တဲ့မေးခွန်းကတော့ကိုသက်ဆွေကိုမေးချင်တာကဒီဖြစ်ပြီးခဲ့တဲ့ prepcar နဲ့ပတ်သက်လို့အထောက်အထားတွေကိုမဖြတ်စည်းအောင်ထိန်းသိမ်းထားရမယ်ဆိုပြီးတော့ ICJ ကအစီအမံနဲ့မှာပါပါတယ်မြန်မာအစိုးရသမရယုံကလည်းဒါနဲ့ပတ်သက်လို့ညွှန်ကြားချက်ထုတ်ထားတာကျွန်တော်တွေ့ပါတယ်ဒါတွေကိုမပြောက်ပြအောင်ထိန်းထားဖို့ဆိုတဲ့ညွှန်ကြားချက်ထုတ်ပါတယ်အဲ့တော့ကျွန်တော်မေးချင်တာကဒီဖြစ်ခဲ့တဲ့ပြဿနာတွေကနှစ်လက်တော်တော်ကြာနေပါပြီအဲ့တော့ဒီထောက်ထားတွေကအခုတည်းကမပြတ်မစည်းရှိနိုင်ပါမလားမြန်မာစုရကအခုကညွှန်ကြားတယ်လို့တော့တကယ်တမ်းအခြေအနေကထိန်းထားနိုင်ပါမလားကုသစုအမြင်အရင်ဆုံးသိကြပါမယ်ခင
်ဗျတက်တဲ့ထောက်ထားတွေထိန်းမှု verification တော့ခက်တယ်လို့ကျွန်တော်နေလို့မြင်ပါတယ်ဒါပေမဲ့ဖြစ်နိုင်မှု verification တွေလို့မဟုတ်ပါဘူးဘာလို့လဲဆိုတော့ဒီကျွန်တော်တို့ဒီအင်းနေဒီကအပြီးမှာလည်းနောက်ထပ်ထပ်ပြီးတော့သတင်းတွေထွက်လာကြတာရှိတယ်ဒီနိုင်ငံကအခွင့်အရေးတွေကဒီ mass grief တွေပေါ့နော်ဒီပင်နီယာမှာ mass grief တွေနဲ့ပတ်သက်ပြီးတော့ရှိနေတာမျိုးတွေရှိနေသေးတယ်ဆိုတာလူတွေထွက်တာမျိုးတွေလည်းရှိတဲ့အခါကျတော့ဒီဟာတွေကိုရှိတဲ့အနေအထားလို့တော့ကျွန်တော်အနေနဲ့မြင်တယ်ပေါ့နော်ဒါတူးပြီးတော့ဒါမဖြောက်ပြက်ဘူးခဏချင်းမဖြောက်ပြက်ဘူးဆိုလို့ရှိရင်တော့လူဟာမျိုးတွေကရှိနေတဲ့အနေအထားတော့မြင်တယ်သို့တော်ရွာတွေပေါ့ပြည်သူပြည်ကဖြစ်ပြီးဒီနှစ်နှစ်လောက်ကြာသွားတဲ့ကာလအတွင်းမှာရွာတွေကဖြိုခံလိုက်ရတယ်ဒီဟိုလမ်းတရားတွေဘီးနားတွေမှာအထူးသဖြင့်လမ်းတွေဘီးနားတွေမှာရှိတဲ့ရင်းသားရွာတွေဒီရွာတွေဆိုလို့ရှိရင်လောကဘူဒူဇာနဲ့ထိုးပြီးတော့လောကအပြောက်ရှင်းပလိုက်တဲ့ဟာဒါကျွန်တော်ဖက်တလိုက်တဲ့ပုံတွေအများကြီးမှလည်းတွေ့ရတယ်ပြောလို့ရှိရင်အဖူရထုတ်ပြန်တဲ့ဒီသတင်းချက်လက်တွေသတင်းစာတွေမှလည်းဒါတွေ့ရတွေ့ရရှိတယ်ဒီဘဝရေးအတွက်ဘာညာအကြောင်းပြပြီးတော့ဒီထိုးလိုက်တဲ့ဟာတွေဒါရောအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ2019က2019ကြာကာလအတွင်းမှာလည်းကျွန်တော်ဒီနှစ်နှစ်လောက်ကာလအတွင်းမှာလည်းအကြောင်းလေးတွေအများကြီးရှိပေါ်ကြတာမျိုးလည်းရှိတယ်သို့တော့ဒီတက်တည်ထောက်ထားတွေဒီမပြောက်မပေါ့ပျောက်ပြတ်သွားမှာအကုန်လုံးပျောက်ပြတ်သွားမှာဆိုတာမျိုးမဖြစ်နိုင်ပါဘူးကျွန်တော်အနေနဲ့ကတော့နောက်ထပ်ပို့ပြီးတော့အရေးကြီးတဲ့ဒီထောက်ထားကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုပြောင်းသွားတဲ့ဒီဒီတန်းနဲ့ချီလောက်တဲ့လူတွေပါပဲတော့ဒါလည်းတကယ်တက်ရှိတက်တည်ထောက်ထားတွေပါပဲတော့ဒီဟာဒီလူတွေခီးရနေပြီးတော့လေပြန်ပြောပြနိုင်တဲ့ဒီအချက်လက်တွေဒါမျိုးကြီးလည်းရာကောင်းရနိုင်မှာရှိပါလိမ့်မယ်ဒါတို့ပညာရှင်တွေပူတည်ပါလိမ့်အဲ့တော့အထောက်အထားတွေအောင်ရှိပါလိမ့်မယ်ဒါပေမဲ့ကျွန်တော်ခုနပြောတဲ့ရွှေပြောင်းလို့မရနိုင်တဲ့ဒီရွာလူဟာမျိုးတွေပြောလို့ရှိရင်ကျားတော့ဒီလင်းမြေတွေ mass grief တွေဒါတွေကတော့ဒီတနစ်တာကာလအတွင်းမှာတော့ရှာဖို့ဖွင့်ဖို့တော့နည်းနည်းခက်ခဲရှိမယ်လို့ကျွန်တော်ထင်ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်တာကတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံထဲမှာ ranger 6သိန်းလောက်ရှိတယ်ဆိုပြီးတော့ကိန်းဂဏန်းနေရသိရပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ဂျာဖြတ်အစီအမံကိစ္စကလည်းဒီ6သိန်းကိုအကောက်အွယ်ပေးလို့တဲ့အဓိကရွေးချယ်ဖြစ်တယ်လို့သိရပါတယ်အဲ့တော့ဒီရှိနေတဲ့ ranger 6သိန်းနဲ့ပတ်သက်လို့ရောမြန်မာစုအနေနဲ့တစုံတရာအကောက်အွယ်ပေးနိုင်တဲ့အနေအထားမျိုးအကောက်အွယ်ပေးထားတဲ့အနေအထားမျိုးတွေ့ရပါလား
ကျွန်တော်ဘာမှဟိုဟာချီချီရအောင်လုပ်ထားတာမတွေ့ရသေးပါဘူးအခုထိရတော့တော့ဟိုဟာဘာမှဒီဖိတ်ကျင်နေရတော့တိရောက်တဲ့ဒီဖီမန်ချက်တွေကျွန်တော်မမြင်အောင်မကြားအောင်တော့ဒီ ranger ကြီး even ဒီ the phone တင်လိုက်တဲ့ report ဆိုတဲ့ဟာနဲ့ပတ်သက်ရင်တော့ဒီဘာမှအရေးပဲဖွင့်ကြည့်ရတယ်ကျွန်တော်ဒီစားရှင်းရင်းမတိရနေတာမှလည်းရှိတာပေါ့အဲ့တော့ဘာတွေလုပ်ထားတယ်ဘယ်လိုဖီမန်ထားတယ်ဆိုတဲ့ဟာကျွန်တော်အနေနဲ့မသိရဘူးအဲ့တော့ကျွန်တော်ဒီမှာအများကြီးကြားရတဲ့ဟာတော့မင်းစဉ် ီကျွန်တော်တို့ရောက်နေတဲ့တွင်နေအောင်စစ်ပွဲတွင်နေဘယ်ရောရောမိရှုခံရရပါရောဖြစ်နေပြီတော့ဝင်းကြရရောရခိုင်ရောဒုက္ခရောက်နေကြဆိုတဲ့တွင်နေအောင်ကျွန်တော်တို့ဆိုတော့ဒီတိုင်းတက်နေတာပေါ့နော်အဲ့တော့ဒါကတော့ဟိုကြားရတဲ့ဟာပါပဲသူကြီးကြားတာဘုံတိရတာဆိုလို့ဒီဝင်းကြရမျိုးရောက်ရှိရတော့လားမသိဘူးဒီဖန်တာတွေဟာကိုပြန်လှုပ်လိုက်တယ်ဆိုတော့ဒီတစ်ခုတော့ပဲဒီကြားထဲမှာသူကြီးကြားကျွန်တော်အနေနဲ့တွေ့မိတယ်ကျန်တဲ့ကိစ္စကတော့ဘာမှဟိုချင်းချင်းရှာဖတ်ဖတ်လာတယ်ဒီကျွန်တော်တွေ့မိတော့
နောက်တစ်ခုသိချင်တာကကျွန်တော်ဒီ Ranger မြန်မာနိုင်ငံထဲမှာရှိတဲ့ Ranger 6သိန်းအခြေအနေပေါ့နော်ဒီ Ranger 6သိန်းအခြေအနေနဲ့ပတ်သက်ပြီးတော့တကယ်တမ်းသူတို့ကိုထားနေတာကျွန်တော်နားလည်တော့ပြီးခြားစခန်းနေတဲ့သူတို့ထားထားရတယ်အဲ့တော့သူရဲ့လုံခြုံရေးသူတို့တစုံတရာအနေနဲ့ပြုတ်နိုင်တဲ့အနေထားပေါ့နော်တခြားလူမှုဖွဲ့စည်းဖြစ်စီတခြားလက်နက်ကိုင်ဖွဲ့စည်းဖြစ်စီအဲ့ဒီအနေပြုတ်နိုင်တဲ့အနေထားမျိုးတော့ရှိပါလားသူရဲ့လုံခြုံရေးဘယ်လိုရှိပါ
ဟုတ်ကဲ့ဒီကျွန်တော်ဒီ Ranger Camp ကိုကျွန်တော်လှမ်းပြီးတော့ Effect တွေ media မျိုးလေးမိတ်ဖွေနဲ့လှမ်းပြီးမျိုးပြောပြတာရှိတယ်။တချို့ Camp တွေဆိုလို့ရှိရင်ဒီလက်ရှိ COVID-19 နဲ့ပတ်သက်ပြီးတော့တချို့အဖွဲ့အစည်းတွေကဝန်ကြီးကူညီရမျိုးရှိတယ်။သို့တော့ဝင်ခွင့်မရတဲ့အနေအထားမျိုးလေးတွေကြုံရတာမျိုးလေးရှိတယ်ဆိုပြီးတော့ကျွန်တော်ပြန်သိရတာရှိတယ်။နောက်တစ်ခုကကျတော့ Ranger တွေကိုကျွန်တော်တို့ကဘယ်လိုပြောမလဲထားတဲ့အနေအထားပေါ့နော်။ဒါကတော့အရင်ဆုံးကတည်းကဒီအခုထိဒီနှစ်ပေါင်းကြာပါပြီ။ဒီပြဿနာတွေစဖြစ်ပြီးကြတာဆိုလို့ရှိရင်ဒီ2023လောက်ကလေးကမကတ်နေတဲ့မှာထပ်ထားရတာဒါတကယ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ Castle Bowman မျိုးပေါ့တကယ်ဒီ Open Briefing Bowman မျိုးတွေမှာနေတဲ့ဟာဒါကြီးကလေဒါတကယ်တမ်းဟိုကဖြစ်တဲ့ကိစ္စတခုမဟုတ်ဘူးလို့ကျွန်တော်နေနေယူဆတာလေအဲ့တော့တကယ်တမ်းအစိုးရမှာကျွန်တော်ဒီ willingly ဒီဘယ်လိုပဲ willingness ရှိတယ်ဆိုလို့ရှိရင်ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဒီလုပ်ပေးခြင်းနဲ့တကယ်အပြောင်းလဲတခုလုပ်ပြခြင်းဆိုလို့ရှိရင်သူတို့မူရင်းဒေသတွေမှာပြန်ထားဖို့အတွက်မူရင်းရိပ်ရာတွေရွာတွေရှိတယ်လူနေရာကိုပြန်ထားဖို့အတွက်ဆီဖင်တော့မျိုးလေးလုပ်လို့ရတယ်ဟာရှိလာပေါ့နော်အခုဒီကတော့ဒီကမ့်မီတွေမှာရှိနေတော့မဲ့လားဘာမှတော့ဒီကမ့်မီနဲ့ပတ်သက်တဲ့ပြဿနာတွေအကြီးကြီးမှတော့မကြုံရနေသေးပါဘူးဒါပေမဲ့ဒီတချို့ဟာလေးတွေကြားရတာပေါ့ဒီတိတိမမဒီတချို့ပြဿနာမျိုးလေးတွေကြားရတာရှိတယ်ဒါပေမဲ့ဒါလေဒီကျွန်တော်တို့မသိရတဲ့အပိုင်းတွေရှိတယ်အထူးသဖြင့်တော့ဒီ effect တွေပိုင်းဆိုင်ရမှာပေါ့ဒီ internet မရနေတဲ့ကိစ္စကကျွန်တော်တို့ဒီတချို့နေရာတွေနဲ့ဆိုလို့ရှိရင်ပြောရဆိုရတာဒီ transfer တွေဘုတ်တွေခါမှထက်ခဲတာမျိုးလေးတွေကြုံရတာမျိုးတွေရှိတယ်ပေါ့အခုလက်ရှိရခိုင်နေကြုံနေရတဲ့ပြဿနာကရခိုင်နေကြုံနေရတဲ့ဒီတိုက်ပွဲတွေဖြစ်ပွဲတွေဒီဒုက္ခတွေအကုန်လုံးကဒါ Ranger တွေရင်တော့ကြုံခဲ့ပြီးသားဟာတွေပဲအဲ့တော့ဒါတွေကရခိုင်နေပြန်ရောက်လာတဲ့နေရာမှာဖြစ်တာလေအဲ့တော့ဒီအကြောင်းပြတဲ့ကောင်းတဲ့ဟာလေ AA ကိုအခုချိန်မှာဒီဟိုဘာခေါ်လဲဒီဟိုအကြမ်းဖက်အဖွဲ့ဖူးတဲ့ပုံစံမျိုးနဲ့ဒီဟာလုလိုက်တဲ့ခါကျတော့ဒါအကြမ်းဖက်ကိုတိုက်တာဆိုတဲ့ပုံစံမျိုးနဲ့ပေါ်ပြီးတော့ဒီတော်တော်ပြင်းပြင်းထန်ထိုးစစ်ဆင်လာတာရှိတယ်အဲ့တော့ကျွန်တော်နေနဲ့မြင်တဲ့ဟာကတော့ Ranger တွေကတော့နိုင်ငံတကာဖိအားကြောင့်မို့လို့ဒီတိတ်အများကြီးအရင်ကတော့ဖူဖူကမဖြစ်နိုင်တော့ပေမဲ့ဒီရခိုင်မျိုးတွားနေတဲ့ဟာကတော့အရင်ကတည်းကပူပြီးဖူသွားတဲ့အညီထားဘက်တစ်ခုဘက်ကိုရောက်လာတယ်လို့တော့သုံးသပ်မိတယ
်။ Okay ဒီနေရာမှာကျွန်တော်စက်သေးမေးချင်ပါတယ်ခုနကဒီလူမျိုးတုံးတက်ဖြတ်မှုဒီလူခွေချိုးဖောက်မှုတွေမဖြစ်အောင်လို့လှုပ်ဆော်တဲ့အခြေအနေတွေကိုမြန်မာစုအနေနဲ့အကာအကွယ်ပေးဖို့ဆိုတာပါပါတယ်။အဲ့တော့ဒါနဲ့ပတ်သက်လို့ကသမရယုံကခုနကကိုသက်ဆိုရင်ပြောသွားတဲ့ခင်ဗျာလည်းပါပါတယ်။မုန်းစကားပြန်ပွားဘူးမလှုပ်စော်ကြဘူးဆိုတော့ဌာနသူကပြောမှဆိုရင်တော့ तू ညွှန်ကြားချက်ကိုကျွန်တော်ဖတ်ကြည့်တော့ဌာနဆိုင်ရာအစင်းစင်ကိုညွှန်ကြားတာလူတို့ကိုပြောတဲ့သဘောမျိုးတော့မဟုတ်ဘူးအဲ့တော့ညွှန်ကြားချက်တွေထုတ်တာမျိုးတော့ရှိပါတယ်တကယ်တမ်းအစိုးရအနေနဲ့ဒီလိုမျိုးကျွန်တော် site တို့အခြေအနေမျိုးတွေမပေါ်လာအောင်လို့ ठी ठी ရောက်အကာအကွယ်ပေးတယ် ठी ठी ရောက်လှုပ်တော့ဟိုအသိပေးတဲ့ဟာမျိုးပေါ့နော်ခုနပြောလို့အမုန်းစကားတွေမလှုပ်ကြပါနဲ့လူဟာမျိုးတွေလှုပ်တာမျိုးတော့ရှိပါလားချင်းပြအ
ဲ့ဒီညွှန်ကြားချက်တစ်ခုတော့ပဲကျွန်တော်တွေ့ပါတယ်ဒါလေးရုပ်တဲ့ဂလုတ်ကရက်ကြီးထွက်လာတဲ့ကြုံကြချက်လို့ကျွန်တော်အနေနဲ့ယူဆတာသိပြီးတော့ဟိုဘယ်လိုပြောမလဲဥမွေလေးပြောရမယ်ဘူးရင်ကျွန်တော်ဒီတရားရည်တုတ်ထားတဲ့ဟိုဟောင်းနွမ်းနေတဲ့အစားအစာတစ်ခုပြုတာဘယ်လောက်ပဲတော့ဒါအရှုကကုတ်တဲ့လုပ်ထားတဲ့ဟာကျွန်တော်ကတော့ယူဆတယ်အဲတော့ဒါနိုင်ငံတကာကို report တင်ရတော့မယ်နိုင်ငံတကာကိုပြဖို့ပြုတဲ့အချိန်မှာတော့ဒါလေးလုပ်လိုက်ပြီဆိုတာဒီဥမွေလေးပြောရမယ်ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဟိုယူသားမှုပိုင်းနိုင်ငံကြီးဖိတရာဒီမှာအများကြီးကျွန်တော်အနေနဲ့အခုချိန်ကြီးတော့မတွေ့ရသေးဘူးဒီ Ranger General Fight နဲ့ပတ်သက်ပြီးတော့ဒါနိုင်ငံတကာဖိအားဒါပေမဲ့တခုကျွန်တော်တို့စီမံပြုရမှာတော့ဖူးရအနေနဲ့ပြူပေါင်းပါဝင်ပြီးတော့ဒီ report ကိုအခုပြောဒီပုံမှန်တင်နေဒါလေးကိုလည်းနည်း attention ပေးပြီးလုပ်ပေးရပေါ့နော်နည်းနည်းဟိုဖိဖိစီလေးလုပ်ပေးရဆိုတာပြီးတော့ကျွန်တော်တို့အနေနဲ့တော့ဒါကျွန်တော်အနေနဲ့အသိမှတ်ပြုတယ်သို့သောတကယ်တမ်းထိထိရရောက်နိုင်ငံကြီးဖိစရာပပါနဲ့လုပ်နေတဲ့ဟာမရှိဘူးလို့တော့ကျွန်တော်ကသုံးသပ်တယ်အဲ့တော့ဒီအမိန့်ထုတ်လိုက်တဲ့ဟာလည်းအချိန်မှာဘယ်လောက်ထိတကယ်တိကျရောက်လို့မယ်ဆိုတဲ့ဟာတော့ကျွန်တော်နေတော့မလျှော့ဘူးတကယ်လည်းပြောရမယ်ဆိုလို့ရှိရင်လုံးမဲ့လားလားကတော့တော်တော်နေပါတယ်သို့တော့ဒါကိုကျွန်တော်တို့ဘယ်လောက်ထိဒီထုတ်ထားတဲ့အမိန့်ကိုတကယ်တမ်းတည်ဝအောင်လို့လုပ်ဖို့အတွက်ကိုအစိုးရကိုကျွန်တော်တို့တိုက်တွန်းရမလဲဖိအားပေးကြမလဲတောင်းဆိုကြမလဲဆိုတဲ့ဟာတော့ဒါတော့ကျွန်တော်တို့တွေဝိုင်းပြောကြဝိုင်းလုပ်ရမယ်လို့တို့ကျွန်တော်နေပြောစားတယ်အဲ့တော့ဒါမျိုးထွက်လာတာတော့ကောင်းတယ်နော်ထွက်လာတာကောင်းတယ်ဒီအမိန့်ထုတ်လိုက်တဲ့ဟာကိုလည်းကျွန်တော်နေနေရတော့ဒါကျိုးဆိုတယ်ဒါတော့ရေဘူအပြင်ကျူဆူရမယ့်ကိစ္စတခုအနေနဲ့ကျွန်တော်မြင်တယ်။သို့တော့ဒီအမိန့်ကိုတကယ်တည်အောင်လုပ်မယ်မလုပ်ဘူး။ဟို ဟိုလုံနိုင်တယ်မလုံနိုင်ဘူးဆိုတဲ့ကိစ္စတော့ဒါမေခွန်းအကြီးထိုးရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အဓိကဆူရရဲ့ commitment မှာပြောမဆွင်တော့ဒီ Roger ရင်းနှီးပတ်သက်ပြီးတော့ ICJ ကအခုလိုဂျာဖက်စီမံလုပ်ထားတာကိုအဆူရအနေနဲ့လိုက်နာမယ်လက်ခံတယ်ဆိုတဲ့သဘောတော့ဆောင်ပါတယ်စင်ကာတာတင်ပြီဆိုတော့အထက်မှာပါတဲ့အသေးစိတ်ကိုတော့ကျွန်တော်မသိရသေးဘူးပေါ့နော်အဲ့တော့ပြောမဆွင်တော့ဆူရဘက်ကဒါနဲ့ပတ်သက်လို့လည်းပြောမဆွင် ICJ ကချထားတဲ့ဂျာဖက်စီမံတစ်ချက်ချင်းနဲ့ပတ်သက်လို့လည်းသူတို့သမရယုံကနေပြီးတော့ကြီးညာချက်တွေထုတ်ပါတယ်ဆိုရင်တော့ဂျီနိုဆိုက်ဒီလူမျိုးတုံးတပ်ဖြတ်မှုတာမီရေဆိုင်ရာနိုင်ငံတကာသဘောတူချက်ကိုလေးစားလိုက်နာကြဖို့ဆိုပြီးတော့တပ်ဖွဲ့တွေကိုညွှန်ကြားချက်တွေအဲ့လိုမျိုးလည်းကျွန်တော်ဖတ်ရပါတယ်အဲ့တော့ဆူရဘက်ကတကယ့်ကိုဒီဝင်းဂျာပရိပခါနဲ့ပတ်သက်လို့ကြည်အေးခြင်းနဲ့ပြည်လဲစေခြင်းနဲ့တန်တိတ်ထံပေါ့နော်သူရဲ့နိုင်ငံရေးတန်တိတ်ထံဘယ်လိုများရှိပါလဲသူသက်ဆိုမယ်ဒီကြပါလိမ့်မယ်သူလိုလားလားရှိပါရဲ့လား
ကျွန်တော် Facebook လေအဖူရကတော့ရှင်းညင်တဲ့အနေထားရှိပါလိမ့်မယ်ရှိမှရလိမ့်မယ်အဲ့တော့မှလည်းဒီအဖူရ credibility တက်မှာပေါ့နော်ဒါသူရဲ့ဒီကုန်သိက္ခာလေးပြန်တက်လာမှာဖြစ်တဲ့ကြောင့်မို့လို့ဒီရှင်းညင်မဲ့အနေထားရှိပါလိမ့်မယ်သို့တော့ဒီကိစ္စမှာကဒီတက်တဲ့အဖူရနဲ့ချာပြည်လဲဖို့အတွက်ကအင်မတန်အရေးကြီးပါလိမ့်မယ်ဘာလို့လဲဆိုတော့ဒီလက်ရှိအနေအထားအရကိုပါလေဖူရကူတန်ကတက်ကူကွန်ထရိုးလုပ်ဖို့တော့ကခက်တယ်ဟာမရှိတဲ့ခါကြတော့ဒီအမဒီဟိုဟာအချက်တဲတစ်ခုရှိမှာကျွန်တော်နားလည်ပါတယ်အဲ့ဒါမဖြစ်နိုင်ဘူးဆိုတော့တော့ဒါဖူရကကျွန်တော်နားလည်ပြီးပြရတယ်သို့သောနှုတ်ပိတ်မနေဘူးလို့ပါတယ်နော်ဒီဖူရတာဝန်ရှိလူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့ကဒီလိုမျိုးကြီးရက်တီဖို့လူတွေငါတို့ကဒါမျိုးကြီးဖြစ်ဖို့လူတွေဆိုပြီးတော့ဒီခုနကပြောတဲ့နိုင်ငံရေးတန်လိမ့်ချောင်တော့ကျွန်တော်တို့လုံးလုံးမရသေးတဲ့ကိစ္စမျိုးအခက်ခဲအများကြီးပါဒါကျွန်တော်အလုံးနားလည်သို့သောဒါပေမဲ့ဒီအောင်အောင်မရောက်ရအောင်သွားမယ်ဆိုတဲ့ဒီရည်မှန်းချက်ဒီခိုင်မာတဲ့ရှင်မင်းရဲ့တခုဒီခိုင်မာတဲ့တန်လိမ့်ရဲ့တခုတော့ကျွန်တော်တို့ဒီပြည်သူတွေကိုနိုင်ငံတကာကိုဒီထိထိရောက်ချပြနိုင်ဖို့လိုတဲ့အချိန်ရောက်နေပြီလို့ဖတ်ပါတယ်အဲ့တော့ဒါကိုကျွန်တော်တို့အခုထိရောကျွန်တော်အနေနဲ့တော့အမရသည်ဘူးဒါပေမဲ့တွားလာတဲ့ process ဒီအခုလက်ရှိပေါ့နော်ဒီနိုင်ငံတကာတရားရုံးကနေပြီးတော့ဒါကိုဒီချလိုက်တဲ့ main ဒီပုံမှာဒီပြန်ပြီးတော့ကောင်းကောင်းမွန် response ပြန်လုပ်တဲ့ကိစ္စမျိုးတွေနည်းနည်းအ shift တစ်ခုပေါ့နော်အရွေးတစ်ခုရောက်လာတယ်ကျွန်တော်အနေနဲ့တော့ပြင်တယ် Ranger ပြန်လုပ်ပေးတာဒါမှမဟုတ်လေထုတ်ပေးတာသို့တော့အောက်ချီမှာတကယ်ထိထိရောက်နေဒီလုတ်တဲ့ဟာမျိုးတွေကတော့အခုထိကတော့အားနည်းနေလို့မယ်လို့ဆိုရတယ်။ဒါကိုကျွန်တော်တို့ဖြစ်အောင်အားပြန်ဖြည့်ဖို့လိုတယ်။အဲ့ဒါနဲ့အတူတူပဲဒါကိုလို့သူကအဖူရကသူတို့ရဲ့ရည်ရွယ်ချက်ကိုသူတို့ရဲ့တကယ်မူဝါဒကိုပြည်သူကိုနိုင်ငံတကာကိုထိထိရောက်ချပြပြီးတော့ဒါကိုမဖြစ်မနေသွားဖို့အတွက်ဒီဟာလုတ်ဖောင်ပြဖို့လေဒီဟာလုတ်ရမယ့်အချိန်ရောက်ပြီပါပြီ
။ Okay ဒီသက်ဆွေးဝင်အခုလိုဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်။
မင်္ဂလာပါရှင်။ဥသိသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းခွင့်ပေးလိုက်ပြီးဘာတွေဆက်ဖြစ်လာမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။ဥသိသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါတယ်ရှင
်။မြန်မာအစိုးရအနေနဲ့ COVID-19 ကာကွယ်တပ်ဖြတ်ရေးနဲ့ပတ်သက်ပြီးစူးစမ်းအထောက်အကူခြင်းစီဘကူတာဝန်ကြီးဌာနဘက်ကထူးထူးခြားခြားသတင်းတပုတ်ထွက်ပေါ်လာပါတယ်။အဲဒါကတော့ပြည်ပကနေတင်သွင်းခွင့်ပိတ်ပင်ထားတဲ့ကုန်ပစ္စည်းတွေစီးရင်ကနေနိုင်ငံသားပြည်အရက်အမျိုးမျိုးကိုပယ်ဖျက်လိုက်ခြင်းပါ။အထိပ္ပယ်ကတော့ရာစုနှစ်တစ်ဝက်ကျော်တင်သွင်းခွင့်ပိတ်ပင်ထားတဲ့နိုင်ငံသားပြည်အရက်တွေကိုတရားဝင်တင်သွင်းခွင့်ပြုလိုက်တာပဲဖြစ်ပါတယ်။ကျင်းပပြီးခဲ့တဲ့ဒုတိယအကြိမ်ပြည်တော်စုလွှတ်တော်15ကြိမ်မြောက်အစည်းအဝေးကာလတုန်းက2019ခုနှစ်ပြည်တော်စု၏အခွန်အောက်ဥပဒေဆွေးနွေးချိန်ရန်ကုန်တိုင်းစမ်းကြောင်းအမှတ်ဥပဗိုလ်ဦးကနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုသင့်ကြောင်းပြောဆိုဆွေးနွေးခဲ့ပူပါသေးတယ်။ခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အစိုးရအနေနဲ့အခွန်တွေပိုတိုးပြီးရလာတော့မလား။နိုင်ငံသားပြည်အရက်တုတွေပျောက်ကွယ်သွားတော့မလား။ဈေးနှုန်းကရောဘယ်လိုဖြစ်လာမှာလဲဆိုတဲ့ကိစ္စတွေကစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်လို့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးလေ့လာတင်ပြသွားပါမယ်။
လက်ရှိအချိန်အထိမြန်မာနိုင်ငံမှာနိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောင်းချခွင့်ပိတ်ပင်ထားတယ်ဆိုပေမဲ့လုံးလုံးကြီးပိတ်ပင်ထားတာမျိုးတော့မဟုတ်ပါဘူး။အပြည်ပြည်ဆိုင်ရာလေဆိပ်ကအကောက်ခွန်လွတ်ဆိုင်တွေနိုင်ငံသားသားတဲခုဝင်ရှိတဲ့ဟိုတယ်တွေကစားသောက်ဆိုင်တွေအတွက်ကတော့တရားဝင်တင်သွင်းရောင်းချခွင့်ရနေကြပါတယ်။ဒီလိုဆိုတော့ပြည်တွင်းမှာနိုင်ငံသားပြည်အရက်အမျိုးမျိုးဝယ်ယူလို့မရစားသောက်ဆိုင်တွေမှာတောက်သုံးစရာမရှိဆိုတဲ့အနေအထားမျိုးလားလို့မေးစရာရှိပါတယ်။အဲ့လိုလဲမဟုတ်ပြန်ပါဘူး။ရက်တက်ဖွဲ့လိုအာဏာပိုင်အဖွဲ့အစည်းကသက်ဆိုင်ရာပုံကူတွေကိုလက်ငွေပေးပြီးဖွင့်လှစ်ရောင်းချနေတဲ့ Liquor House တွေ Store ဆိုင်တွေမှာဝယ်ယူလို့ရတယ်လို့စားသောက်ဆိုင်မျိုးစုံမှာလည်းတောက်သုံးလို့ရနေပါတယ်။ ်ဒါပေမဲ့ဒါဟာတရားမဝင်မှောက်ခိုသဘောဖြစ်ပြီးတခါတည်းအာဏာပိုင်တွေကစီကံတင်းကျပ်ကြမ်းမတ်လိုက်တဲ့အခါမျိုးမှာဆိုင်ထဲကပစ္စည်းတွေဖေရှားမှောက်ခိုသဘောရောင်းချတာမျိုးတော့ရှိခဲ့ပါတယ်နောက်တဲ့သဘာဝမကြတဲ့ဖြစ်ရည်ကြီးကတော့ပြည်ရင်းမှာနိုင်ငံသားပြည်အရက်ရောင်းချမှုလုံးဝပိတ်ပင်ကန့်သက်ထားပေမဲ့ပြည်ထရေးဝန်ကြီးဌာနကနေနိုင်ငံအနှံ့ကစားတောက်ဆိုင်တွေ liquor house ဆိုင်တွေနဲ့ store ဆိုင်တွေကို license ကြေးကျက်15သိန်းပေးရတဲ့ Eiffel 12နဲ့ကျက်24သိန်းပေးဆောင်ရတဲ့ Eiffel 17 license တွေချထားပေးခြင်းပါပဲအဲ့ဒီတဲက Liquor House ဖွင့်လို့ရတဲ့ Eiffel 12 license ပေးထားသူဟာရန်ကုန်တိုင်းအတွင်းထဲမှာပဲ 2,000 ကျော်တနိုင်ငံလုံးဆိုရင် 4,000 ကျော်ရှိနေတာပါ။ကျန်တဲ့ Eiffel 17 ဆိုတာကတော့စားတောက်ဆိုင်တွေကိုပေးတဲ့ license ဖြစ်ပြီးဒီထက်အရေးအတွက်ပုံများပါတယ
်။အကျိုးဆက်ကတော့တင်သွင်းခွင့်အခွင့်ထူးရတဲ့လူတစုအကြီးအကျယ်အကျိုးမြတ်ဖြစ်ထွန်းတာကျေပြတ်နဲ့အကျင့်ပြတ်အာဂရိလိုက်စားမှုဖြစ်ပေါ်စေတာတိုင်းသူပြည်သားတွေရဲ့စားသုံးသူအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အခွန်အကောက်ရမယ့်ငွေဆုံးရှုံးတာမျိုးဖြစ်ပေါ်စေခဲ့တာပါပဲခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပေးလိုက်ရင်တိုင်းပြည်အတွက်ရစဉ်ရထိုက်တဲ့အခွန်ငွေတွေရလာမလားဆိုတာကလည်းစဉ်းစားစရာပါတကယ်တော့မြန်မာနိုင်ငံမှာနိုင်ငံသားကနေကုန်ပစ္စည်းအမျိုးမျိုးတင်သွင်းတာကနေအကောက်ခွန်အပြည့်ဝရတယ်ဆိုတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးတရားဝင်မှတ်ပုံတင်ထားတဲ့ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်လမ်းကြောင်းကနေအခွန်ဆောင်ပြီးကုန်ပစ္စည်းတချို့တင်သွင်းတချို့ကတော့နေဆက်မှတ်ကိုလမ်းကြောင်းကနေတရားဝင်တင်သွင်းပြီးဈေးကွက်ထဲရောနှောရောင်းချတာမျိုးလုပ်ကြပါတယ
် TV ရေခဲတစ်တာအဝိရှော်ဇက်လို electronic ပစ္စည်းတွေ computer mobile phone နဲ့ IT ဆက်ဆက်ပစ္စည်းတွေအပါအဝင်သွင်းကုန်အားလုံးအဲ့ဒီနီးနဲ့တင်သွင်းရောင်းချနေကြတာပါလောလောဆယ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်မပေးခင်တုန်းကနိုင်ငံသားပြည်ဝိုင်းအမျိုးမျိုးတင်သွင်းခွင့်ပေးခဲ့ပါတယ်။နိုင်ငံသားပြည်ဝိုင်းတွေကိစ္စမှာလည်းအခြားကုန်ပစ္စည်းတွေလိုပဲအခွန်ဆောင်ပြီးတင်တာနည်းနည်းတရားမဝင်ခိုးသွင်းတာများများလုပ်ပြီးအခွန်ရှောင်ကြတာပါ။နိုင်ငံသားပြည်အရက်တွေနဲ့ပတ်သက်ရင်အဲ့ဒီလိုခိုးသွင်းကြဖို့ဖြစ်နိုင်ခြေပုံများပါတယ်။အကြောင်းကတော့အခွန်နှုံးထားကြီးမြင့်လိုပါ2019စက်တင်ဘာလ25ရက်နေ့ကပြဋ္ဌာန်းလိုက်တဲ့ပြည်ထောင်စုအခွန်အောက်ဥပဒေမှာနိုင်ငံသားဖြစ်အရက်တင်သွင်းခွင့်နဲ့ပတ်သက်ရင်တလီတာ7000ကနေ1000ခွဲတန်အရက်ဒဗလင်းအတွက်အခွန်3252ကျပ်ကနေကျပ်4100အထိသတ်မှတ်ထားပေမဲ့ကျပ်1000ခွဲအထက်အရင်အားလုံးကိုတော့တလီတာတန်ဖိုးရဲ့60ရာခိုင်နှုန်းအခွန်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်နိုင်ငံသားပြည်အရက်တွေရဲ့တလီတာဒဗလင်းတန်ဖိုးဟာအနည်းဆုံးကျပ်1000ခွဲအထက်မို့အခွန်နှုံးထားကြီးမြင့်နေမှာသိကြပါရယ်။သိမကြသေးခင်တုန်းကတင်သွင်းခွင့်ပြုခဲ့တဲ့ Y အမျိုးမျိုးကိုအခွန်90ရာခိုင်နှုန်းသတ်မှတ်ထားတာတောင်မှောင်ခိုလမ်းကြောင်းကနေအများကြီးတင်သွင်းကြတာမို့အခွန်60ရာခိုင်နှုန်းကြာတဲ့မဲ့အရက်အမျိုးမျိုးဆိုရင်အဲ့ဒီလိုပဲမှောင်ခိုသွင်းကြအောင်ပါပါ။ဒါကြောင့်အရက်အမျိုးမျိုးတင်သွင်းမှုကနေအစိုးရအတွက်အခွန်အခထိထိရောက်ရောက်ရဖို့တော့တိတ်မဖြစ်နိုင်ပါဘူး
။နိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောင်းချမှုကနေရလာမယ့်အဓိကအကျိုးကျေးဇူးကတော့အဲ့လိုပိတ်ပင်ထားလို့ဖြစ်ပေါ်နေတဲ့အာဂရိလိုက်စားမှုအမျိုးမျိုးရော့ပါသွားနိုင်တာပါ။မောက်ခိုးခိုးသွင်းလာတာတရားဝင်တွေမဟုတ်ဘူးဆိုပြီးနိုင်ငံသားပြည်အရက်အမျိုးမျိုးရောင်းချနေတဲ့ဆိုင်တွေကိုရဲနဲ့အာဏာပိုင်အဖွဲ့အစည်းကတာဝန်ရှိသူတချို့အမြဲတမ်းလိုလိုငွေညှစ်အကြက်ကင်တာမျိုးအဲ့ဒီဆိုင်တွေကနေရဲတွေကိုပုံမှန်လိုင်းကြီးပေးရတာမျိုးမထင်ရင်မထင်သလိုဝင်ရောက်ဖမ်းဆီးခံရတာမျိုးညော့နေသွားနိုင်ပါတယ်။တရားဝင်တင်သွင်းရောင်းချမှုတွေဖြစ်လို့စားသုံးသူအခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းအရေးဆိုနိုင်ခွင့်ရှိတော့မှာပါ။နိုင်ငံသားပြည်အရေးအတုဝယ်ယူမိရင်သက်ဆိုင်ရာစားသုံးသူရေးရာဌာနကိုတိုင်တန်းဖြည့်ရှင်းမှုရယူနိုင်ကြပါလိမ့်မယ်။ခုလိုနိုင်ငံသားပြည်အရေးမျိုးမျိုးတရားဝင်တင်သွင်းခွင့်ပြုလိုက်ခြင်းအဖြစ်အစိုးရအတွက်အခွန်အောက်တိတိကျကျရလာဖို့မရှိပေမဲ့လူစုကိုပဲအခွင့်အထူးပေးထားမှုပဲဖြစ်နိုင်တာအာဂရိလိုက်စားမှုတချို့ရှော့ချနိုင်မှာစားသုံးသူအခွင့်အရေးတချို့ရလာမှာအပြင်ရာစုနှစ်တဝက်ကျော်ချမှတ်ခဲ့တဲ့နိုင်ငံတနိုင်ငံအတွက်အဓိပ္ပာယ်မဲ့တဲ့ပိတ်ပင်ထားမှုတစ်ခုကိုတဘာဝကြကြဖယ်ရှားပြင်ဆင်နိုင်ခဲ့ပြီဆိုတဲ့အကျိုးကျေးဇူးတော့ရမှာဖြစ်ကြောင်းပါ
ပါရှင် VOE ကိုရေးလာတဲ့သရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့သရရှင်ချင်းချင်းပေးဖို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင် အခုတော့အရင်ဦးဆုံး VOE ကို Facebook Messenger ကနေစာတို့လေးတွေရေးလာတယ်သွားရှင်နေရဲ့စာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးခြင်းပါတယ်နန်းတွေနှင်းစီရေးရဲဆိုတဲ့ Facebook အကောင့်ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်နဲ့အမြဲတမ်းအားပေးနေပါတယ် Stay Home ကာလမှာလူစုရင်အနေရများမှာပဲเนาะဆိုတော့စာလေးရေးနေမိကုန်းလေးလည်းမေးလာပါတယ်ဟုတ်ကဲ့ပါမနန်းတွေကိုဖြေချပေးခြင်းပါတယ်ဟုတ်ကဲ့မနက်နေ့ပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ေးဆိုးကာလမှာတော့ VOE အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါ။ဒါကြောင့်မလို့ရုံးမှာအကုန်လုံးစုပြီးတော့လူစုလူဝေးမဖြစ်တော့ယောဂါကူးစက်နိုင်ဖို့အန္တရာယ်ကိုရှော့ချနိုင်တာဖြစ်ပါတယ်။နေလင်းဆိုတဲ့သောရရှင်ကတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်လေးများရှင်းပေးပါတဲ့။ဟုတ်ကဲ့ကိုနေလင်းကိုဖြေကြားပေးရမယ်ဆိုရင်တော့ခုနကတော့မနန်းတွေကိုပြောသလိုပဲလောလောဆယ်ကျွန်တော်တို့ VOE ရုံးပိတ်ထားပါတယ်။ VOE ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်သွယ်နိုင်ပါတယ်။email ကပဲဖြစ်ဖြစ်ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လေကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်။ကျမတို့ဟိုအမြန်ဆုံးစာပြန်ကြားပေးပါတယ်။ VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကိုရီးလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါတဲ့သောရရှင်ပေးစာနဲ့မြတ်တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလားတဲ့။ဟုတ်ကဲ့တေးတောင်းလို့ရပါတယ်နော်။သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်။ကျမတို့ VOE ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြာခဏမှတ်ချက်လေးတွေလာပြီးတော့ရေးတတ်လို့ကျမတို့စီလည်းစာရေးရတတ်တဲ့ကိုဟဲဇဲကတော့ပြောရင်းစုံနဲ့တစ်ခေါက်တုန်းကဗမာလိုစလုံးပေါင်းတဲ့နာမည်ကိုရေးပြလာပေမဲ့ကျမအတန်ထွက်မေ့သွားလို့အတန်ထွက်မှားသွားရင်ခွင့်လွတ်ပါနော
်ချစ်ခင်လေးစားပါတယ် VOE မြန်မာဌာနမှုနဲ့ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါခင်ဗျာ VOE မြန်မာဌာနကလက်ဆောင်ဖြစ်တဲ့ချီးမြှင့်ပေးပို့တဲ့ Fountain နဲ့2020ပြက်ကရင်ကိုဒီကနေ့ပဲလိုက်ကောစာတဲ့ကနေတဆင့်လက်ခံရရှိပါတယ်VOE မြန်မာဌာနရဲ့ VOE သရရှင်တွေပေါ်ထားတဲ့မြစ်တာစီနာရီကြောင့်ဌာနမှုနဲ့တကွဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာပြီးတော့အသက်ရကျော်ရှိပါစေကြောင်းတောင်းဆုပြုပါရစေ။ VOE အတွန့်ရှိပါစေ။အခုလိုမျိုးဂရုတစိုက်လက်ဆောင်ပါလိုက်တဲ့ Fountain နဲ့ပြက်ကရင်လက်ခံရရှိမှုအတွက်အထူးပဲဝမ်းသာဂုဏ်ယူမဆုံးဖြစ်ရပါရစေ။အထူးသဖြင့်ကျေးဇူးတင်ရပါတယ်ဗျာ။ VOEYGN@gmail.com ကိုပြန်ကြားဖို့အတွက်ကျွန်တော်ဖုန်းက Unicode မပြောင်းရသေးလို့စိုက်တာအဆင်မပြေသေးလို့မပြောင်းချနိုင်တာကိုခွင့်လွတ်ပါဗျာ။
ဟုတ်ကဲ့ပါ Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့ဇော်ချင်းနဲ့လည်းကျမတို့စီကိုစာရင်းနိုင်ပါတယ်မြန်မာနိုင်ငံကသောရရှင်တွေက Unicode ကိုဇော်ချင်းနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ် VOE ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်မျိုးမင်းဆိုတဲ့ Facebook သောရရှင်ကတော့မင်္ဂလာပါ VOE အကိုအမများကျမ်းမာကြပါစေတဲ့ VOE ကိုနားထောင်ရတာဗဟုသုတတွေအများကြီးရလို့ကျေးဇူးအရင်တင်ပါတယ်နောက်လည်းအမြဲတမ်းအားပေးသွားဦးမှာပါ။ VOE ကအကူအမတွေအားလုံးအမြဲတမ်းပျော်ရွှင်ချမ်းမြေ့ကြပါစေနော်တဲ့ဆုတောင်းပေးလာပါရစေ။ကျေးဇူးအထူးတင်ပါတယ်ရှင်။အခုလိုကဘာမှာကုဆတ်ကက်ယောဂါပေးကြနေတဲ့အချိန်မှာအခုလိုမင်္ဂလာရှိတဲ့မိတ်ဆက်နှုတ်ခွန်းကြောင့်အရန်ကိုကျေးဇူးတင်ရပါတယ်။ဒီသောရရှင်ကိုမျိုးမင်းလဲဘေးရန်အနေနဲ့ကင်းကွာနိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်။မင်္ဂလာပါ VOE တဲ့ Facebook message မှာစာရေးလို့ပြန်ကြားပေးတဲ့အစီအစဉ်ကြားလိုက်ရလို့ဝမ်းသာမိပါတယ်။ကျွန်တော်က view ရဲ့ပင်တိုင်းသောရရှင်မှာ radio တွေနားထောင်လာတာနှစ်20ဝန်းကျင်ရှိပါပြီအမြဲတမ်းအားပေးလျက်ပါကျေးဇူးတင်ပါတယ်ဆိုပြီးတော့ view ရဲ့နှိမ့်ရှည်သောရရှင်တယောက်စာရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးလက်ကင်ဖုန်းတွေကနေပြီးတော့ Facebook သုံးလို့ရတဲ့အခါမှာကျွန်တော်တို့သောရရှင်တွေစီကစာတွေလည်းပို့ပြီးများများရရှိပြီးတော့ view ကိုအကြကြီးနားဆင်အားပေးလာပါတယ်ဆိုတဲ့သောရရှင်တွေနဲ့လည်းထိတွေ့ဝင်ရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာမိပါတယ်ဒီသောရရှင်က view ရဲ့အစီအစဉ်တွေအားလုံးကိုကြိုက်နှစ်သက်ပါတယ်တဲ့အထူးကျေးဇူးတင်ပါတယ် radio အစီအစဉ်တွေကိုနားဆင်တယ်လို့မျိုး internet နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးပါလို့ပြောချင်ပါတယ်ကောမကြားရောက်နေတဲ့ကိုရိုနာကပ်ဘေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာလူသားတွေလည်းတော်တော်လေးကိုထိခိုက်ပြီးတော့သူတို့ဒုက္ခရောက်နေရတယ်ဆိုတဲ့စာတွေနေ့စဉ်ရေးလာကြတာကျွန်တော်တို့ VOE ကလက်ခံရရှိပါတယ်အဲ့ဒီစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုအရင်တော့ဒီကိုရိုနာကပ်ဘေးကြောင့်ဒီတနေရနဲ့တနေရနိုင်ငံဒေသတစ်ခုနဲ့တစ်ခုကူးစက်လို့မရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်ရဲ့စာလေးကိုဖော်ပြပေးချင်ပါတယ်။သရရှင်ပီတာပါသူကမျိုးရည်အသက်ရှည်ပါစေမေးချင်တာလေးရှိလို့မေးပြစီဗျာတဲ့။မြမပြည်ကအပြည်ပြည်ဆိုင်ရာလေချောင်းလိုင်းတွေဘယ်တော့ပြန်ဖွင့်ပေးမှာလဲ။ကျွန်တော်ကနယူးယောက်ပြည်နယ်အိုဒက်ဆာကိုမလ18ရက်နေ့ကရောက်ရှိလာတာပါတဲ့။မြမပြည်ကသရရှင်ဖြစ်ရန်တူပါတယ်။ဇွန်လတရက်နေ့မှာပြန်မဲ့ရဲ့ရောက်တော့မှာဖြစ်လို့သတင်းလေးသိချင်လို့ပါတဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကွန်ပျူတာရေနောက်ဆုံးထွက်တဲ့သတင်းရဆိုရင်တော့ကျန်းမာရေးဝန်ကြီးဌာနရဲ့ကန့်သတ်မိကဇွန်လ15ရက်နေ့ထိထပ်ထိုးလိုက်ပါတယ် ဒီကိုရိုနာကပ်ဘေးကာလအထူးကန့်သတ်မိဖြစ်ပါရင်အဲ့ဒီထဲမှာလေကြောင်းလိုင်းခီးစဉ်တွေလည်းရန်နာထားတာပါပါတယ်ရှင်။ဒါကြောင့်မလို့လောလောဆယ်တော့စေးကြတာကဒီဇွန်လ15ရက်နေ့ထိတော့မြန်မာနိုင်ငံကိုပြန်ဖို့အဆင်ပြေမှာမဟုတ်ပါဘူးနော်။အခုဆက်ပြီးတော့ဒီကိုရိုနာကပ်ဘေးကြောင့်နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာလူသားတွေဘလောက်ထိခိုက်နေနေရလဲဆိုတော့ဒီစာတွေရေးလာကြတာကိုဝေမျှပေးကြပါရစေ။မလေးရှားကသောရရှင်တွေရေးလာတဲ့စာတွေကတော့ပို့ပြီးများပါရရှင်။ဒီမှာအာခမဲဆိုတဲ့သောရရှင်ကကိုဗစ် -19 ကာလအတွင်းမှာမလေးရှားရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအားလုံးမြန်မာနိုင်ငံတန်ရုံအနေနဲ့မြန်မာပြည်ကိုပြန်ပြီးတော့ဝင်ရောက်နိုင်အောင်ဘယ်လိုများဆောင်ရွက်ပေးနိုင်မလဲ။နောက်ပြီးတော့အလုတ်သမားရေးရဝင်ကြီးဌာနဘက်ကရောဘလို့ဆောင်ရွက်ပေးနိုင်မလဲဆိုတာသိချင်ပါတယ်တဲ့ကျွန်တော်တို့အလုတ်သမားတွေကတကယ်လက်တွေ့အခြေအနေမှာဒုက္ခမျိုးစုံနဲ့ကြုံတွေ့နေကြရပါတယ်ဆိုပြီးတော့အာခမင်းဆိုတဲ့သောရရှင်ရေးလာပါတယ်မိုးချော်ချော်ဆိုတဲ့သောရရှင်ကလည်းမလေးရှားမှာဒုက္ခရောက်နေတဲ့မြန်မာတွေတပုံကြီးပါပြန်ရအောင်လို့မြန်မာအစိုးရအနေနဲ့ကူညီပြီးတော့စီစဉ်ပေးစေချင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်မလေးရှားအစိုးရကကယောဂါကာလမှာယောဂါကူးစက်မှုကိုအကြောင်းပြပြီးနိုင်ငံသားတွေကိုအဓိကနှိမ်နင်းနေတာမြန်မာတန်ယုံကလည်းမကူညီဘူးသူတို့တန်ယုံကပြန်ခေါ်နေတဲ့သူတွေကသူတို့လိုင်းရိုက်တဲ့သူတွေစာအုပ်အမှန်ပါမင်းအမှန်ရှိတဲ့သူတွေပဲပြန်လို့ရတာပါအဲ့ဒါတော့တစ်လမှာနှစ်ခါပါပဲလူဘလောက်များများခေါ်လို့ရမှာလဲဗျာအခုကအလုပ်တွေပြုတ်ပြီးအဖမ်းမှထတ်ခံနေရပါတယ်မြန်မာတွေဖမ်းခံရပြီးရင်ကင့်တွေတဲ့ဆုပြုံထဲတော့ယောဂမကူးသင့်မဲ့ကူးနေကြပါတယ်မြန်မာတွေအပြင်ဘက်မှာလည်းအလုပ်ပြုတ်ငါကုံပြီးပြန်ညင်နေကြပါပြီတရားဝင်ရောတရားမဝင်ရောပြန်ညင်နေကြတာပါတန်ယုံကမလေးရှားအစိုးရနဲ့ညှိနှိုင်းပြီးတော့ကိုယ်နိုင်ငံသားတွေကိုကယ်တင်လို့ရပါတယ်အခုတော့အစောပိုင်းမှာကင့်ထဲမှာတင်တနေ့ကိုမြန်မာ18ရောင်လောက်အထိကူးစက်ခံရတာရမ်းကိုဒုက္ခရောက်နေပါတယ်နေစရာစားစရာလည်းမရှိကြပါဘူးဗျာဒီမှာအချိန်တွေကယောဂရရင်ရမရရင်လဲငတ်ပြီးတော့တရားပါလိမ့်မယ်
အလောက်ကိုင်းမရှိတဲ့အတွက်ကြောင့်မလို့နေစရာစားစရာပါမရှိဘဲနဲ့အကုန်ဒုက္ခရောက်နေကြရပါတယ်ဆိုပြီးတော့ဒီသောရရှင်မိုးကြော်ကြော်ရေးပြီးတော့မြန်မာနိုင်ငံကိုပြန်နိုင်အောင်လို့စီစဉ်ပေးဖို့မြန်မာအစိုးရကိုတန်ကြားလာတာဖြစ်ပါတယ်မနက်ငယ်ကသောရရှင်တရားရင်ရေးဖွင့်ဆောင်ကိုလည်းဖော်ပြပေးကြပါတယ်ဒီသောရရှင်ကတော့စစ်တွေကသောရရှင်ဖြစ်ပါတယ်သူကတော့ဒီမိုးရင်းကာလကျူးကျော်ရီနေရာရွှေ့ပြောင်းရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုရင်ဖွင့်လာတာပါ
ရခိုင်ပြည်နယ်စစ်တပ်မျိုးစေအောင်စုရက်ခွက်နာဇီယာစာတင်ကျောင်းရှိပြီးလောင်ကွယ်မှာကျူးကျော်နေထိုင်သူတွေကိုမေလ14ရက်ကနေဩဂုတ်လ14ရက်3လအတွင်းဖယ်ရှားပေးဖို့တောင်းဆိုတဲ့မြို့နယ်အုပ်ချုပ်ရေးမှူးလက်မှတ်နဲ့အမိန့်စာကိုစေအောင်စုရက်ခွက်အုပ်ချုပ်ရေးမှူးရုံးရှိကျော်ညာတင်မိုးမှာကတ်ထားတာတကယ်ကိုစိတ်မကောင်းစရာပါကျူးကျော်တွေကိုနိုင်ငံတော်ကပြည်နယ်ချထားပေးပေမဲ့ချိန်ညာစာမဟုတ်ပဲဖေရှားပေးရမယ်လို့ရည်စံပေးထားတာပါဒီမိုကရေစီလို့ပါဇက်ဖျားကအော်နေပေမဲ့အာဏာရှင်ဆန်ရကြလွန်းလှပါတယ်အခုလိုမိုးရဲကာလမှာတကယ်သာဖေရှားပေးရမယ်ဆိုရင်မိလောင်ကွင်းတွေပြည်သူတွေအကြီးအကျယ်ဒုက္ခရောက်ရတော့မှာပ
ါအခုလိုမျိုးနေစရာမရှိလို့ကျူးကျော်ထားတဲ့သူတွေအခုလိုချက်ချင်းကြီးပြောင်းပေးရမယ်ဆိုလို့ဒုက္ခရောက်ကြရပါတယ်ဆိုတော့ဒီသောရရှင်ကရေးထားပြီးတော့ဒီမိလောင်ကွင်းမှာနေထိုင်နေတဲ့အိမ်အောင်စုဦးရေကမြို့နယ်အုပ်ချုပ်ရေးမှူးထုတ်ပြန်ထားတဲ့စည်းရုံးရစုစုပေါင်းအင်အားစုဦးရေ1329ဆိုပေမဲ့တကယ်တမ်းအရာတော့ခက်မှန်းကြီးရဆိုရင်4000လောက်ရှိတာပါဆိုပြီးဒီသောရရှင်ရေးလာပါတယ်ဒါကတော့သူပြောတဲ့ကိန်းဂဏန်းဖြစ်ပါတယ်ကျမတို့ဒီတဲ့အတည်ပြုထားတဲ့ကိန်းဂဏန်းတော့မဟုတ်ပါဘူးရှင်ဒါနဲ့မြန်မာနိုင်ငံမှာရေးပြက်လက်မှုနဲ့စူးစူးရွရွကြုံတွေ့နေရပါတယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ပိုင်းအတွင်းမှာရေးလာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်ဒီသောရရှင်ကအညာဒေသမကွေးတိုင်းကဖြစ်ပါတယ်
မင်္ဂလာပါ VUE ခင်ဗျာမကွေးတိုင်းဒေသကြီးစိတ်ဖြူမြို့နယ်အနောက်ရေဘုတ်စခန်းစီးပွားရေးကျွန်းဆိုင်ခင်းကြီးရွာမှာတောက်တုံးရေပြက်လက်မှုနဲ့စူးစူးဝါးဝါးကိုကြုံနေရပါတယ်ဧပြီလလေကစပြီးတော့ပြတ်တာပါရွာမှာကအင်ချီ20လောက်ပဲရှိတာပါရေရရှိဖို့အတွက်ကရေရှိတဲ့နေရာကိုရောက်ဖို့3မိုင်လောက်သွားရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကြီးရွာတောက်တုံးရေရရှိဖို့တတော်ရေရဝင်ကြီးဒါမှမဟုတ်တိုင်းဆွေရအဖွဲ့စည်းအသီးသီးကတာဝန်ရှိသူတွေဒီတောက်တုံးရေရရှိရေးဆောင်ရွက်ပေးဖို့ VUE ကနေစင်ပန်ကြားချင်ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာနွေရာသည်ဒီနေ့ရေပြက်လက်မှုနဲ့ဆူဆူရွရွကြုံတွေ့နေရပါတယ်ဆိုတဲ့သတင်းတွေလည်းကြားနေရပြီးတော့ဒီသောရရှင်သူတို့ဒေသမှာလည်းရေမရှိလို့ပါဆိုပြီးတော့ခုလိုမျိုးစားရေးပြီးတော့အစိုးရအနေနဲ့သူတို့ရွာထိရေရရှိအောင်လို့လုပ်ပေးစီချင်ပါတယ်ဆိုပြီးတော့ပန်ကြားလာတာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာတော့တည်တောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးဦးမှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့က
ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
ဆက်ပြီးတော့ဒေတာလာတဲ့သွားရရှိနေကိုအနဲ့ပြင်စင်ပါလေ
ပြည်ပရောက်ရခိုင်သူချင်းညမလေးကတောင်ကူကကိုတန်းဝင်းမမဘာဘရာခင်ဖြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွဲဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုတ်ပါပါရရှင်မြမတိချစ်သွားရရှိနေအတွက်လည်း VOE ကမြစ်တာတေးလက်ဆောင်တစ်ပုတ်ပါခြင်းပါတယ်နော်ပို့ပို့တီးဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းလေးကိုသွားရရှိနေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော်ဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။အခုဆက်ပြီးကိုရိုနာကပ်ရောဂါကာလအတွင်းလိုက်လျောညီထွေဖြစ်အောင်လူတွေဘာတွေကိုပြောင်းလဲတီထွင်နေကြသလဲဆိုတော့ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တောင်ကိုရီးယားမှာဆက်ရုပ်တွေကြီးအလုပ်လုပ်တဲ့ကော်ဖီဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ကိုလံဘီယာနိုင်ငံမှာတော့ဆေးရုံကရင်အဖြစ်လဲသုံးလို့ရ၊ထောင်းတလားအဖြစ်လဲသုံးလို့ရတဲ့ 2-in-1 ဆေးရုံကရင်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းတောင်ကိုရီးယားနိုင်ငံကလူတွေခက်ခွာခွာနေရမယ့်စည်းကမ်းတွေကိုလိုက်နာပြီးဆိုင်ထိုင်နိုင်မယ့်ဆက်ရုပ်ကော်ဖီဆိုင်လေးတစ်ခုအကြောင်းပြောပြပေးပါမယ်။ဒေချောင်းမြို့မှာဖွင့်လှစ်ထားတဲ့ဒီကော်ဖီဆိုင်လေးမှာကော်ဖီဖြော်တဲ့သူကောကော်ဖီပို့ပေးတဲ့သူကောဆက်ရုပ်တွေပါ။ Vision Silicon ကုမ္ပဏီနဲ့နိုင်ငံတော်ပိုင်သိပ္ပံသုတေသနအဖွဲ့တို့ကပူးပေါင်းထုတ်လုပ်ခဲ့တာဖြစ်ပြီးတော့ကိုရိုနာကပ်ရောဂါကာလအတွင်းနေ့စဉ်ဘဝတွေမှာလူတွေခက်ခွာခွာနေနိုင်မှုရည်ရွယ်ပါတယ်။ကော်ဖီဖြော်တဲ့ဆက်ရုပ်ကလေးဟာလည်းကော်ဖီအမျိုးအစားပေါင်း60ကိုဖြော်နိုင်ပြီးတော့လူတွေဖြော်တဲ့အတိုင်းအရသာထွက်တယ်လို့စားသုံးသူတွေကပြောပါတယ်။ဇပွဲတို့ဆက်ရုပ်ကလေးဟာလည်းလွယ်လွယ်ကူကူလှုပ်ရှားသွားလာနိုင်ပြီးကော်ဖီပို့နိုင်ဖို့အတွက်ဇပွဲတွေကိုစီစဉ်ထားပြီးတစ်ခါပို့ရင်ကော်ဖီ6ခွက်ပို့နိုင်တာပါ။ဆိုင်တွင်းကော်ဖီမှားယူရမှာလည်းကစ်ဆော့ဆက်တွေကိုသုံးရမှာဖြစ်ပြီးကော်ဖီတစ်ခွက်ရဖို့အတွက်ခွန်မင်းလောက်ပဲစောင့်ရမှာဖြစ်ပါတယ်။အထက်နှစ်ထပ်ရှိတဲ့တစ်ဆိုင်လုံးအတွက်လူသားဝန်ထမ်းကတော့တယောက်ပဲလိုမှာဖြစ်ပြီးတော့တန်ရှင်ရေးတာဝန်အနှဲငယ်နဲ့လိုအပ်တဲ့အစားပလာတွေကိုပြန်ဖြည့်ပေးရုံပဲဖြစ်ပါတယ်။
SNS ပိုးတံကိုအကြီးကျယ်ခံခဲ့ရတဲ့အီတလီနိုင်ငံကတပ်သူတွေမှာဆာမေးပွဲတွေကိုလဟပြင်းကွင်းပြင်ကျဲကြီးတွေနဲ့ပန်းချန်တွေထဲမှာကျင်းပဖို့ပြင်ဆင်နေပါတယ်။ CU Valley စိုက်ပျိုးရေးတပ်သူဟာသူတို့ကြောင်းရဲ့နောက်ဆုံးပိတ်အတန်းတင်ဆာမေးပွဲတွေကိုအနေရကင်းကင်းဘလို့ပြန်ကျင်းပရမလဲဆိုတာကျောင်းသား900လောက်နဲ့ပုံစံချဆန်းသက်ကြည့်နေပါတယ်။ပုံမှန်အတိုင်းဆိုရင်တော့အခန်းကျင်စာသင်ခန်းကြီးတွေထဲမှာကျောင်းသားတွေစုပြီးတော့ဖြေကြတာပါအခုကတော့ကျောင်းပိတ်ထားတာ3လလောက်ကြာသွားပြီဖြစ်တယ်လို့အီတလီနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတွေကိုလည်းထိန်းချုပ်သွားနိုင်ပြီဖြစ်တဲ့အတွက်ကျောင်းသားတွေဘေးကင်းနေတဲ့ဇွန်လလောက်မှာစာပို့ပွဲပြန်ဖြေနိုင်ဖို့အတွက်ပြင်ဆင်နေကြတာပ
ါကိုရိုနာကပ်ရောဂါကာလအတွင်းအသုံးဝင်မဲ့နှမျိုးသုံးလို့ရတဲ့ကောင်တလာဆေးရုံကရင်တစ်မျိုးကိုကိုလံဘီယာနိုင်ငံကစီးပွားရေးသမားတယောက်ကတီထွင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေရဲ့ရုပ်အလောင်းတွေအီကွေဒေါနိုင်ငံကအကြီးဆုံးမြို့လမ်းမတွေပေါ်မှာပုံနေတာကိုထိတ်လန့်စရာတွေ့မြင်ရပြီးတဲ့နောက်အိမ်နီးချင်းကိုလံဘီယာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ရိုဒော့ဖ်ဂိုမက်စ်ကအခုလိုဆေးရုံကရင်ကနေကောင်တလာအဖြစ်ပြောင်းနိုင်တဲ့တူဝင်ဝမ်ဆေးရုံကရင်ကိုတီထွင်လိုက်တာပါဒီကရင်ကိုစက်ကူဂတ်ထူပြားတွေနဲ့ပြုလုပ်ထားပြီးတော့ဘေးဘက်မှာတန်လျက်ရန်တွေတက်ဆင်ထားသလိုပရိတ်ပါတဲ့ဘိန်းကိုလည်းတက်ဆင်ထားတာကြောင့်လူနာကိုထိုင်လျက်အနေအထားထိထောင်မတ်ပေးနိုင်ပါတယ်ဒီကရင်ဟာပေါင်330အထိတည်ဆောင်နိုင်ပြီးတော့အလွယ်တကူမြေဩဇာဖြစ်သွားနိုင်တဲ့ပစ္စည်းတွေနဲ့ပြုလုပ်ထားတာပါဒီအတွက်ကုန်ကြမ်းစည်းကတော့အမေရိကန်ဒေါ်လာ62ဒေါ်လာကနေ132ဒေါ်လာပဲကျတင်တယ်လို့ဂေါမက်စ်ကပြောပါတယ်ဆေးရုံကရင်ကနေကောင်တလာအဖြစ်ချက်ချင်းပုံစံပြောင်းနိုင်တဲ့အတွက်လဲသိဆုံးသွားတဲ့သူကနေယောဂကူးစက်နှုတ်ကိုရှော့ချပေးနိုင်တယ်လို့လည်းသူကပြောပါတယ
်တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်မေကမာလူမဲမျိုးသားတူရဲကဖမ်းဆီးထားစဉ်သေဆုံးသွားရာကနေနိုင်ငံတော်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်ဖို့အတွက်မင်းနဆိုးဒပြည်နယ်ပါဝင်တခြားပြည်နယ်ဆက်တခုကပြည်နယ်အုပ်ချုပ်ရေးမှုတွေဟာပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့တွေကိုဆင့်ခေါ်လိုက်ပါတယ်မင်းနဆိုးဒပြည်နယ်မင်းနီယားပိုလစ်နဲ့အနာဂါစိန်ပေါမျိုးတွေပါဝင်နိုင်ငံတော်ကတခြားမျိုးတွေမှာအစောပိုင်းတုန်းကငြင်းငြမ်းသောဆန္ဒပြနေကြတာတွေဟာနောက်ပိုင်းမှာတော့လူရတာတွေမိရှုဖျက်ဆီးတာတွေနဲ့တခြားအကြမ်းဖက်မှုတွေအထိဖြစ်လာခဲ့ရာကနေလုံခြုံရေးအခြေအနေကိုထိမ့်သိမ်းဖို့ပြည်နယ်အစိုးရကစီစဉ်ခဲ့ကြတာဖြစ်ပါတယ်အမေရိကန်သမ္မတအင်ပီရိုနဲ့လန်ဒန်လန်လောက်အကွာမှာမနေ့စနေနေ့ညသကောင်ချိန်ကဆန္ဒပြပွဲတွေကနေရုံးရင်းဆန်ကကြမ်းဖက်မှုတွေဖြစ်ခဲ့ရာကအနီးနားလက်ဖေးရဲ့ရင်မြစ်တစ်ဝိုက်ကိုရဲတပ်ဖွဲ့နဲ့ထောက်လှမ်းရေးတပ်တွေပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့တွေကအကာအကွယ်ပေးခဲ့ရပါတယ်။အမေရိကန်နိုင်ငံတော်မှာဖြစ်နေတဲ့ကြမ်းဖက်မှုတွေကြောင့်ပြည်နယ်16ခုကမြို့ပေါင်း25မြို့မှာညမထွက်ရမိတ်နေလဲထုတ်ပြန်ထားပါတယ်ခင်ဗျာ။ကောဆမွေအားကြီးနိုင်ငံ9နိုင်ငံ G7 ထိပ်သီးဆွေးနွေးပွဲကိုဆောင်းဥပောက်အချိန်လောက်ထိရွှေ့ဆိုင်းထားမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တချိန်တည်းမှာပဲလက်ရှိ G7 အဖွဲ့ဝင်နိုင်ငံတွေဟာခေတ်နောက်ကျနေပြီးလက်ရှိကမ္ဘာအခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးတော့တိုးချဲ့ဖွဲ့စည်းဖို့လည်းသမ္မတထရန့်ကတိုက်တွန်းနေတာပါ။လက်ရှိ G7 အဖွဲ့မှာတော့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်ပါတယ်။သမ္မတထရန့်ကတော့ရုရှား၊တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေကိုအဖွဲ့ဝင်တစ်တွေအဖြစ်ထပ်တိုးဖို့လိုလားနေတာပါ။G7 ထိပ်သီးဆွေးနွေးပွဲကိုဒီနှစ်ထဲမှာအမေရိကန်နိုင်ငံမှာကျင်းပဖို့စီစဉ်ထားပေမဲ့ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရွှေ့ဆိုင်းထားရတာဖြစ်ပါတယ်ခင်ဗျာကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေတွက်ဟာအခုဆိုရင်6သန်းကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့သေဆုံးသူရေတွက်ဟာလည်း 38,000 နီးပါးရှိသွားခဲ့ပြီဖြစ်ပါတယ်အမေရိကန်မှာယောဂါကူးစက်ခံသူ 1.8 သန်းကျော်နဲ့သေဆုံးသူ 3,000 ကျော်ရှိပြီးတော့ဘရဇိုနိုင်ငံကတော့ယောဂါကူးစက်ခံသူ 4,900 ကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးအဲ့နောက်မှာတော့ရုရှားနိုင်ငံကယောဂါကူးစက်ခံသူ 3,900 နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။အာရှဘက်မှာတော့စင်ကာပူနိုင်ငံမှာတနင်္ဂနွေနေ့ကကိုဗစ် -19 အတည်ပြုလူနာအသစ် 518 ယောက်တွေ့ရှိတဲ့အတွက်ယောဂါကူးစက်သူစုစုပေါင်း 34,800 ကျော်ရှိသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာဆိုရင်လည်းဒီကနေ့မှာယောဂါကူးစက်သူနောက်ထပ်4ယောက်ရှိပြီးတော့ဇန်နဝါရီလကလေးကစလို့ကူးစက်သူစုစုပေါင်း 3,000 ကျော်နဲ့သေဆုံးသူ59ယောက်ရှိပါတယ်။တရုတ်နိုင်ငံမှာတော့ဒီကနေ့ယောဂါကူးစက်ခံရသူနောက်ထပ်2ဦးရှိပြီးတော့ယောဂါကူးစက်ခံထားပြီးဂျာမနီနိုင်ငံကပြန်လာသူ2ဦးပါဝင်နောက်ထပ်3ဦးယောဂါလက္ခဏာမပြဘဲကူးစက်ခံထားတာတွေ့တယ်လို့တရုတ်အာဏာပိုင်ကပြောပါတယ်ခင်ဗျာ။ဒီနေ့ကနေညဘက်အစီအစဉ်လေးကတော့ဒီလောက်ပါပဲ။ COVID-19 ရေပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစီအစဉ်လေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လော့ယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်လေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါခင်ဗျာ
This program has come to you from the Voice of America, Washington.